to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်မလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝမ်မှာလိုင်းလမ်းမီတာ190 kHz 1595 MHz နဲ့အတူ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်းလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆုမြတ်မမကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီလူဦးရေ16သန်းလောက်တနေရာနဲ့တနေရာအသွားအလာမလုပ်အောင်လို့ကန့်သတ်ထားပါတယ်မြောက်ကိုရီးယားနိုင်ငံကတာတိုပြစ် rocket ဒုံ3ဆင်းကိုဒီကနေ့ပြစ်လွတ်ဆန်းသတ်ပါတယ်ခုလိုနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကြီးညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှလေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကြောင့်တရုတ်နိုင်ငံမှာတရားမဝင်အလုပ်လုပ်နေတဲ့မြန်မာတွေနေရပြန်ဖို့အတွက်ပေကျင်းမှာရှိတဲ့မြန်မာတန်ရုံကိုဆက်သွယ်လာသူ1500ဝန်းကျင်ရှိလာပါတယ်
ဒီတန်ရုံအနေနဲ့လာခေါ်မယ်ဆိုတာလည်းအခုချက်ချင်းထားပြီးစီစဉ်လို့ရတယ်ရမှာဟုတ်ကျွန်တော်တို့ကလည်းနှိမ့်နိုင်ဆောင်ရွက်နေရတာဒီကာလအတွင်းမှာမပြန်ဖို့ခင်အချိန်ကာလလေးအတွင်းမှာပုံမှန်လေးအလုပ်ဆင်းပေးဖို့ပေါ့နော်သူတို့အနေနဲ့လည်းအလုပ်မလုပ်ဘ
ူးပြင်းကမြန်မာတန်ရရှိရပြောပြချက်နဲ့အတူနားဆင်ရမှာပါရှမ်းပြည်နယ်မြောက်ပိုင်းမှာတော့စိတ်ကြွစေဘိန်းနဲ့မူးယစ်စေချက်ရမှာတုံးတဲ့ပစ္စည်းတွေကိုထပ်ပြီးတော့ဖန်ဆီးမိပါတယ်ကရင်ပြည်နယ်ကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတယောက်ကိုအင်အားသုံးပြီးဖမ်းဖို့စူးစမ်းတဲ့အပေါ်မှာလည်းကန့်ကွက်လိုက်ကြပါတယ်တခါရခိုင်ပြည်နယ်ရဲ့မြောက်ပိုင်းမှာတော့တိုက်ပွဲတွေအတွင်ပညာရေးဝန်ထမ်းတအုသနတ်တန်ရရသွားခဲ့ပါတယ်စားတဲ့သတင်းလှလေးနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေရဲ့25ရာခိုင်နှုန်းလောက်ကိုတနေရာကနေတနေရာအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်မီလန်မြို့ဗန်နစ်မြို့အပါအဝင်အီတလီမြောက်ပိုင်းဒေသကလူ16သန်းလောက်ရဲ့အသွားအလာတွေကိုကန့်တတ်လိုက်တာပါတမျိုးကနေတမျိုးသွာလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အီတလီတနိုင်ငံလုံးမှာလည်းပြားလိုက်တွေ၊ရုပ်ရှင်ယုံတွေ၊ကားဆက်ယုံတွေ၊အားကစားခွင်းတွေအပါအဝင်လူစုလူဝေးဖြစ်မဲ့နေရာတွေအားလုံးကိုပိတ်ထားဖို့လည်းအမိန့်ထုတ်ထားပါတယ်။လောလောဆယ်အီတလီမှာဗိုင်းရပ်စ်ပိုးကူးသူ9300ကျော်၊သေဆုံးသူ366ယောက်ရှိနေပါတယ်။ပိုဟန်မင်းကြီးဖရန်စစ်ကလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေအတွက်ဒီကနေ့ဆုတောင်းပေးခဲ့ပါတယ်။ပုံမှန်အားဖြင့်ပိုဟန်မင်းကြီးနေ့စဉ်သီးသန့်ဝတ်ပြုတာကိုအွန်လိုင်းပေါ်မှာဒီကနေ့တိုက်ရိုက်ထုတ်
In questi giorni offrirò la messa per gli ammalati di questa epidemia del coronavirus.
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေသူတို့ကိုကုသပေးနေတဲ့ဆရာဝန်တွေသူနာပြုတွေလှူအားပေးတွေအပါအဝင်ဒီပိုးကြောင့်နာမကျန်းထိခိုက်နေသူတွေအားလုံးအတွက်ပိုယဟမင်းကြီးဆုတောင်းပေးနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအများဆုံးဖြစ်တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူ40ရှိပြီးတော့ဒါဟာဇန်နဝါရီလတည်းကဆိုရင်အနည်းဆုံးကူးစက်သူအရေအတွက်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိပါတယ်။ဗိုင်းရပ်စ်ပိုးကူးနေသူနဲ့ထိတွေ့ခဲ့တဲ့အမေရိကန်လွှတ်တော်အမတ်နှစ်ယောက်လည်းတခြားသူတွေနဲ့မတွေ့ဘဲတိကျခွဲပြီးနေနေကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကမ်းကပ်ခွင့်ရဖို့စောင့်နေတဲ့ Grand Princess စိန်ခန့်အပျော်စီးသင်္ဘောကြီးကိုတော့ခီးသည်တွေကမ်းဆင်းနိုင်ဖို့ဒီကနေ့အိုကလန်မြို့မှာရန်နာခွင့်ပေးမယ်လို့မျှော်လင့်ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်တွေကခီးသည်တွေဆိုရင်ပြည်နယ်တွေကစစ်စခန်းတွေမှာ14ရက်တိကျခွဲထားမှာဖြစ်ပြီးတော့တခြားပြည်နယ်တွေမှာနေသူတွေဆိုရင်တော့ Texas နဲ့ Georgia ပြည်နယ်တွေမှာရှိတဲ့စစ်စခန်းတွေမှာတိကျခွဲစောင့်ကြည့်မှာဖြစ်ပါတယ်။သင်္ဘောပေါ်ပါလာတဲ့နိုင်ငံသားတွေကိုတော့သူတို့နေရပြန်နိုင်ဖို့တက်ဆိုင်ရာနိုင်ငံတွေနဲ့နိုင်ငံခြားရေးဌာနကဆက်သွယ်ဆောင်ရွက်နေတယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။သင်္ဘောဝန်ထမ်းတွေကတော့ကန့်စင်ခွင့်ရမှာမဟုတ်ပါဘူး။ကမ္ဘာတဝန်းဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအခြေအနေကတော့ပိုးကူးစက်နေတဲ့နိုင်ငံပေါင်း100ကျော်ရှိသွားပြီးတော့ COVID-19 ယောဂါဖြစ်နေသူကလည်း3000ကျော်သွားပြီလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ရှင်။
ဒီလိုနိုင်ငံပေါင်း100ကျော်မှာပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ရေနံစေးတွေကျပြီးတခြားစီးပွားရေးဆိုင်ရာရိုက်ခတ်မှုတွေလည်းကြုံလာနေရတာပါ။စိုးရိမ်မှုတွေကလည်းနှစ်ဆတိုးလာနေတာကြောင့် stock share ဈေးတွေဒီကနေ့မှထပ်မံကျဆင်းသွားပါတယ်။ဝယ်လိုအားကျဆင်းနေတဲ့အချိန်မှာရေနံတိကထုတ်လုပ်တဲ့နိုင်ငံတွေကထုတ်လုပ်မှုအား short ချဖို့သဘောမတူတာကြောင့်ရေနံစေး30ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲဂျပန်အစုရှယ်ယာဈေးတွေဒီကနေ့မှ900ရာခိုင်နှုန်းကျဆင်းပါတယ်။တစ်ချိန်တည်းမှာပဲဟောင်ကောင်ဟန်ဆန်အစုရှယ်ယာဈေးကတော့ဒီကနေ့ဈေးပိတ်ချိန်မှာ400ခန့်လုံးကျဆင်းသွားပြီးရှန်ဟိုင်းအစုရှယ်ယာညွန်ကိန်းကလည်း300ခန့်လုံးကျသွားပါတယ်။ဗြိတိန်ပြည်တွင်းနဲ့ဂျာမနီနိုင်ငံတွေမှာလည်းဒီကနေ့ဈေးဖွင့်ချိန်မှာအစုရှယ်ယာဈေးတွေအကြီးအကျယ်ကျဆင်းခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာလည်းဒီကနေ့အရောင်းဝယ်ဒီမဆခင်ကတည်းက500ခန့်လုံးလောက်စတော့ခရယာဈေးတွေကျခဲ့ပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကတာတိုဖြင့် rocket ဒုံး3000ကိုဒီကနေ့ပစ်လွှတ်ခဲ့ပါတယ်။ဒါဟာသတင်းတစ်ပတ်အတွင်းမှာဒုတိယမြောက်ဒုံးလက်နဲ့ဆက်သတ်မှုဖြစ်ပါတယ်။တောင်ဟမ်ယွန်နဲ့အရှေ့ပိုင်းဆွန်ဒုတ်မြို့ကနေတာတိုဖြင့်ဒုံးတွေကိုဒုံးလွှတ်စဉ်တစ်ခုမကအသုံးပြုခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံကပြောပါတယ်။အမြင့်ဆုံးကီလိုမီတာ50လောက်ကနေပြီးတော့ကီလိုမီတာ200လောက်အကွာဝေးအထိကိုကျောက်သွားခဲ့တယ်လို့ပြောပါတယ်ပြစ်လွတ်ခဲ့တဲ့ဒုံးတွေဟာပယ်ထိန်ဒုံးတွေဖြစ်ပုံရပြီးတော့ဂျပန်ပိုင်နဲ့ထဲကိုတော့မကျခဲ့ဘူးလို့ဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်အခုလိုမျိုးစမ်းသပ်ပြစ်လွတ်နေမှုတွေဟာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးကိုအထောက်အကူမဖြစ်ဘူးလို့တောင်ကိုရီးယားသမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်မြောက်ကိုရီးယားရဲ့လုပ်ရက်ဟာဒေသရင်းငြိမ်းချမ်းတည်ငြိမ်ရေးကိုချိန်ချောက်နေတယ်လို့ဂျပန်အစိုးရပြောခွင့်ရသူကလည်းပြောပါတယ်အခုလိုမျိုးပယ်ထိန်ဒုံးပြစ်လွတ်မှုတွေကိုအချိန်ချင်းလုပ်နေတာဟာနိုင်ငံတကာအတိုင်းအဝိုင်းကိုထိခိုက်စေတဲ့ကိစ္စကြီးဖြစ်တယ်လို့ပြောခွင့်ရသူယိုရှိဟိဒေဆူဂါကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမြောက်ကိုရီးယားကတာတိုပြစ်ပယ်ထိန်ဒုံးနှစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပါသေးတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးနိုင်ဖို့မြောက်ကိုရီးယားကစူးစမ်းနေပုံရတဲ့အချိန်မှာပဲအခုလိုမျိုးဒုံးကြီးပြစ်လွတ်စမ်းသပ်မှုတွေကိုလုပ်နေတာပါ။မြောက်ကိုရီးယားမှာပိုးကူးသူရှိတယ်လို့မပြောပေမဲ့ကူးစက်မှုကိုမြောက်ကိုရီးယားအစိုးရကဖုံးကွယ်ထားမှကိုစိုးရိမ်နေကြပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရွေးကောက်ခံသမ္မတအက်ရှရက်ဂါနီနဲ့ရွေးကောက်ပွဲပြိုင်ဘက်အဗ်ဒူလာအဗ်ဒူလာတို့ဒီကနေ့ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားတွေကိုတပြိုင်တည်းထဲကျင်းပကြပါတယ်။နိုင်ငံရေးတင်းမာမှုတွေပိုပြီးဆိုးဝါးလာနေပြီးတော့အမေရိကန်ဥဆောင်တဲ့အာဖဂန်ရင်းရဲကြီးကျူပတ်မှုအတွက်လည်းဒါကစိန်ခေါ်မှုအသစ်ဖြစ်လာနေတာပါ။ဒီကနေ့အခမ်းအနားနှစ်ရက်စလုံးကတော့အချိန်နောက်ကျပြီးတော့မှကျင်းပခဲ့ကြပါတယ်။ရုံမြင့်တန်ကြားကနေတိုက်ရိုက်ထုတ်လင်းပြသတဲ့အခမ်းအနားမှာသမ္မတဂါနီကအရင်ကျန်းသစ္စာကျင်းဆိုခဲ့တာဖြစ်ပြီးတော့ဒီပွဲကိုတက်ရောက်လာတဲ့နိုင်ငံသားဧည့်သည်တွေထဲမှာအာဖဂန်နစ္စတန်ဆိုင်ရာအမေရိကန်ထူးကိုလေဆာမီခါလီဆန်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအမေရိကန်တပ်မှုစကော့တ်မီလာတို့လည်းတက်ရောက်ကြပါတယ်။အချိန်ထဲမှာပဲကျင်းပတဲ့ဒီမစ္စတာအဗ်ဒူလာရဲ့သူ့ရုံးမှာလုပ်တဲ့ကျန်းသစ္စာကျင်းဆိုပွဲကိုလည်းဒီအာဖဂန်ရုပ်တံတွေမှာတိုက်ရိုက်ပြသခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကကျင်းပတဲ့အာဖဂန်သမ္မတရွေးကောက်ပွဲရလဒ်တွေအရလက်ရှိသမ္မတဂါနီအနိုင်ရချောင်းကိုရွေးကောက်ပွဲကော်မရှင်ကပြီးခဲ့တဲ့လနောက်ပိုင်းမှာကြေညာခဲ့တာပါ။ဒါပေမဲ့လက်ရှိအစိုးရထဲမှာအုပ်ချုပ်ရေးအကြီးအကဲတာဝန်ယူထားတဲ့သမ္မတဂါနီရဲ့အဓိကပြိုင်ဘက်အဗ်ဒူလာအဗ်ဒူလာကဒီရွေးကောက်ပွဲရလဒ်ကိုလက်မခံဘဲသူနဲ့သူ့အဖွဲ့သားအနိုင်ရတယ်လို့ကြေညာပြီးတော့အစိုးရဖွဲ့မဲ့အကြောင်းလည်းသတိပေးပြောဆိုထားခဲ့တာပါ။ဒါကြောင့်အခုလိုသမ္မတအဖြစ်ကျန်းသစ္စာကျင်းဆိုပွဲတွေကိုလည်းတပြိုင်နက်တည်းမှာကျင်းပကြတာဖြစ်ပါရဲ့ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီနေ့လာနေညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာကျန်းငယ်တုတ်ကွေးယောဂါဖြစ်ပွားနိုင်မှုကိုတားဆီးဖို့အတွက်၃ရက်ကြာကျက်ဘဲတွေကိုတုတ်တင်တဲ့အစီအစဉ်ကိုလုပ်နေကြပါတယ်။ကီရာလာပြည်နယ်မှာအခုလိုတုတ်တင်ရှင်းလင်းမှုတွေကိုတနင်္ဂနွေနေ့ကစတင်နေပါတာပါ။ယောဂါထိန်းချုပ်ရေးဆောင်ရွက်မှုအရကျက်ဘဲထောင်တဲ့ခြေကိုတက်ဖြတ်ရှင်းလင်းနေကြတာပါ။ပြည်နယ်အစိုးရအနေနဲ့ယောဂါကိုစင်းမြစ်ကနေရှင်းနိုင်ဖို့ဆုံးဖြတ်ဆောင်ရွက်တာဖြစ်တယ်လို့ကီရာလာပြည်နယ်တိမွေးကူးနဲ့တရိတ်ဆန်လေးလာရေးသိပ်ပံကလက်ထောက်ပါမောက်ခအဗ်ဒူလ်မူနီယာကရိုက်တာစတင်ဌာနကိုပြောပါရယ်ချက်ငှက်တုတ်ကွေးဟာပုံမှန်အားဖြင့်ချက်ဘဲငှက်တွေကြားမှသာကူးစက်တယ်လို့ WHO ကဂျမိုင်းအဖွဲ့ကြီးကပြောပါရယ်ဒါပေမဲ့တချို့ဗိုင်းရပ်စ်ပိုးတွေဟာလူတွေမှာပါကူးစက်နေတာကိုတွေ့ရှိထားပါရယ်လူကိုကူးစက်ရင်အပြားတက်ချောင်းဆိုးတာလို့သိပ်မပြင်းတဲ့ယောဂါမျိုးကနေနမိုနီယာအဆုတ်ရောင်ယောဂါအသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်ရှူရတာအသက်တိတ်ဆုံးတာမျိုးအထိယောဂါပြင်းထန်နိုင်ပါရယ်
လူတွေအများပြားသေဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခမ်းအနားတွေကိုဖျက်သိမ်းတာစာသင်ကျောင်းတွေရဲ့ဒီကွင်းစင်းလေးလာရေးခီးစင်တွေကနေနိုင်ငံတကာကုန်သွယ်ရေးပြပွဲကြီးတွေအထိစီစဉ်ဖျက်သိမ်းတာတွေရှိလာတာကြောင့်မလို့အာရှဒေသတဝန်းကဝန်ဆောင်မှုစီးပွားရေးလုပ်ငန်းတွေထိခိုက်လာနေပါတယ်။လူစုလူဝေးတွေ့ဆုံပွဲတွေလုပ်ဖို့ပွဲစီစဉ်သူတွေကစိုးရိမ်လာနေကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိုးလာနေတဲ့အီတလီနဲ့ပြင်သစ်လိုဥရောပနိုင်ငံတွေမှာလည်းအလားတူအခြေအနေတွေဖြစ်လာနိုင်တယ်ဆိုတာကိုလေ့လာသုံးသပ်သူတွေကတွက်ဆပြောဆိုထားပါတယ်။အခမ်းအနားစီစဉ်တွေဖြတ်သိမ်းလာကြတဲ့အတွက်ပွဲတွေကိုကမကထစီစဉ်လုပ်တဲ့သူတွေ၊ဟိုတယ်တွေ၊လေယာဉ်ခရီးစဉ်တွေ၊အစားအသောက်မှယူတဲ့လုပ်ငန်းတွေထိခိုက်လာတာဖြစ်ပါတယ်။အစီအစဉ်တစ်ခုပြတ်တဲ့အခါမှာသူမျက်ဆက်ဆက်နေတဲ့နောက်အစီအစဉ်တွေလည်းလိုက်ပြတ်ကုန်ပါတယ်။ဒီလိုအခြေအနေကဒီကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တဲ့အခြေအနေပေါ်မှာမူတည်ပြီးတော့လာမယ့်ဧပြီနဲ့မေလတွေအထိဆက်ပြီးတော့ဖြစ်သွားနိုင်ပွဲလဲရှိနေပါတယ်။နိုင်ငံကအခမ်းအနားတွေအများပြားကျင်းပလိမ့်ရှိပြီးတော့ခီးသွွားလုပ်ငန်းကနေအထူးကဝင်ငွေရနိုင်တဲ့ထိုင်းနဲ့စင်ကာပူလိုနိုင်ငံတွေအတွက်ကတော့လက်ရှိအခြေအနေအောက်မှာထိခိုက်မှုအများဆုံးကြုံရနိုင်ပါတယ်ရှင်။
Greek နိုင်ငံတွေကစခန်းတွေမှာခိုးလုံနေကြတဲ့နိုင်ငံများဒုက္ခသည်တွေကကလင်းငယ်1500ကို Germany နိုင်ငံကလက်ခံဖို့စဉ်းစားနေတယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်လူသားချင်းစာနာကြအခက်အခဲနဲ့ကြုံနေတဲ့ Greek နိုင်ငံကိုကူညီတဲ့အနေနဲ့ Greek ကျွန်းတွေမှာရှိနေတဲ့ဒုက္ခသည်ကလင်းငယ်1000ကနေပြီးတော့1500အထိလက်ခံဖို့ညှိနှိုင်းနေတယ်လို့ Germany အစိုးရရဲ့ကြေညာချက်မှာပြောထားပါတယ်နိုင်ငံပြောင်းခြေချဖို့စ조사သူတွေပြဿနာနဲ့ COVID-19 ရောဂါဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေကိုဝန်ကြီးချုပ်အင်္ဂလာမာကဲလ်ကကက်ဘိနက်ဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပြီးအခုလိုမျိုးကြေညာချက်ထွက်လာခဲ့တာပါဒုက္ခသည်အရေးနဲ့ပတ်သက်လို့တူရကီသမ္မတရီဂျက်တာရဲ့အာဒိုဝန်နဲ့ EU ဥရောပထိပ်ကမ်းတာဝန်ရှိသူတွေဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဒီကနေ့ဆွေးနွေးကြမှာပါ EU နယ်စပ်တွေကိုဒုက္ခသည်တွေအတွက်ဖွင့်ပေးနေပြီလို့တူရကီသမ္မတပြောနေတာမဟုတ်ကြောင်းနဲ့နယ်စပ်တွေကိုဖွင့်ပေးမထားကြောင်း EU ကော်မရှင်ဥက္ကဋ္ဌအာဆလာဖွန်ဒလိုင်ယန်ကဆွေးနွေးခဲ့မှတိုင်ခင်မှာပြောကြားခဲ့ပါတယ်။တူရကီကသူ့နိုင်ငံတွေကဒုက္ခသည်တွေ EU ကိုသွားနိုင်တယ်ဆိုပြီးတော့ Greek နယ်စပ်နာကတူရကီနယ်စပ်ကိုဖွင့်ပေးခဲ့တာဖြစ်ပါတယ်
။2014ခုနှစ်တုန်းကမလေးရှားလေကြောင်းလိုင်းပိုင် MH17 ခီးတဲ့တင်လေရင်ယူကရိန်းနိုင်ငံဝေဟင်မှာပြစ်ချခံခဲ့ရတဲ့ဖြစ်ရပ်မှာပအဝင်ပတ်သက်သူတွေကိုအမှန်တိုင်းဖော်ထုတ်နိုင်ရေးတွန်းအားပေးတဲ့အနေနဲ့ဒီလေရင်ပြစ်ချမှုအတွင်းသေဆုံးခဲ့ကြသူတွေရဲ့မိသားစုဆွေမျိုးတွေနယ်သာလန်နိုင်ငံကရုရှားတန်ရုံရှိမှာခုံလွတ်298လုံးလာချပြီးတော့သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ခဲ့ကြပါတယ်။နယ်သာလန်နိုင်ငံသားအများစုအပါအဝင်လူပေါင်း298ယောက်သေဆုံးခဲ့ရတဲ့ဒီလေရင်ပြစ်ချခံရမှုမှာပအဝင်ပတ်သက်သူတွေအဖြစ်ဆွတ်ဆွဲခံရသူ၄ဦးကိုသဟိတ်မျိုးကတရားရုံးတစ်ခုမှာဒီကနေ့အမှုစစ်ဆေးမဲ့အချိန်မတိုင်ခင်တရက်အလိုအခုလိုခောက်ခုံဖြူတွေကိုလာချပြီးတော့ဆန္ဒဖော်ထုတ်ကြတာဖြစ်ပါတယ်ရှင
်။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မှွန်နဲ့မခင်ဖြူထွေးတို့ပြောပြပေးခဲ့ကြတာပါ။အခုသတင်းလွှာတွေဇက်တိုက်နားဆင်ရပါမယ်။တရုတ်နိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်လာနေတဲ့အခြေအနေကြောင့်တရုတ်နိုင်ငံထဲကိုတရားမဝင်ရောက်နေတဲ့မြန်မာလုပ်သားတွေဟာနေရပ်ပြန်ချဖို့ပေကျင်းမြန်မာတန်ရုံကိုဆက်သွယ်လာတာလူဦးရေ1500ဝန်းကျင်ရှိနေပြီလို့ဆိုပါတယ်။ရှန်တုံးပြည်နယ်ကရေလုံငန်းစက်ရုံတစ်ခုမှာမြန်မာလုပ်သား300လောက်ဒီစက်ရုံပိုင်ရှင်နဲ့ပြိပက္ခဖြစ်ပြီးတော့မြန်မာနိုင်ငံကိုပြန်လို့တဲ့အကြောင်းကြားလာတာရှိတဲ့အတွက်လဲတန်ရုံကအလုပ်ရှင်အလုပ်သမားညှိနှိုင်းပေးပြီးတော့နေရပ်ပြန်နိုင်ဖို့နဲ့ဆောင်ဆိုင်ကာလမှာစက်ရုံလုပ်ငန်းတွေပုံမှန်အတိုင်းပြန်ပြီးတော့လုပ်ပေးကြဖို့နေရထိုင်ခင်းစားတော့နဲ့လောက်ခလာစားထောက်ပံ့ပေးဖို့ကိုညှိနှိုင်းပေးခဲ့တယ်လို့ပေကျင်းတန်ရုံတာဝန်ရှိသူကပြောပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်အိမ်တန်တာထွန်းကပြောပြပါမယ်ရှင
်တရုတ်နိုင်ငံရှန်တုံးပြည်နယ်ဝေဟိုင်းခရိုင်ဝမ်တမ်းမြို့ကဟိုင်ဖူရေလုံငန်းစက်ရုံကတရားမဝင်မြန်မာလုပ်သား300လောက်ကသူတို့ပေးထားရတဲ့နှစ်လစာပေါင်ကြီးကိုပြန်ပေးဖို့နဲ့နေရပြန်ပို့ပေးဖို့အလို့ရှင်ကိုတောင်းဆိုပြီးအလုံးမစင်းကြတော့တာတလားလောက်ရှိနေပြီလို့ဆိုပါတယ်အဲ့ဒီအတွက်ပေကျင်းမှာရှိတဲ့မြန်မာတန်ယုံကနေကျောင်းဝင်ညှိနှိုင်းမှုတွေလုပ်ပေးခဲ့တာမှာအလုပ်သမားတွေမြန်မာပြည်ပြန်ဖို့နဲ့ပြန်ဖို့ဆောင်ဆိုင်နေစဉ်မှာအလုပ်ပြန်ဆင်းဖို့ဖြည့်ရှင်းပေးခဲ့တယ်လို့တန်ယုံအရာရှိက VOE ကိုပြောပါတယ်
ဒီတယုံအနေနဲ့လာခေါ်မယ်ဆိုတာလေအခုချက်ချင်းတောင်းတာအခုချက်ချင်းထားပြီးစီစဉ်လို့ရတဲ့အရာမဟုတ်ဘူးကျွန်မတို့ကလည်းညှိနှိုင်းဆောင်ရွက်နေရတာဒီကာလအတွင်းမှာမပြန်ဖို့ခင်အချိန်ကာလလေးအတွင်းမှာပုံမှန်လေးအလုပ်စင်းသေးဖို့ပေါ့နော်သူတို့အနေနဲ့လည်းအလုပ်မလုပ်ဖဲနဲ့တင်ကျွေးထားဖို့ကြတော့အဆင်မပြေဘူးလေအဲ့တော့ဒီတထေးရှိမှာပဲပေါ့နော်အဲ့တော့တထေးကိုလည်းခုနပြောတဲ့သူတို့ပြောတဲ့ဒီငငစာပေါင်ကြီးဆိုတဲ့ဟာကိုသေးလိုက်ပါဒီပေးလိုက်ပါဒါဆိုရင်တို့ဘက်ကလည်းပြန်ပြီးပုံမှန်အတိုင်းအလုပ်ဆင်းပေးမယ်ဆိုပြီးဒါလိုမျိုးဖြစ်အောင်ကျွန်မတို့ကတော့ညာအဲ့လိုမျိုးဖြည့်ရှင်းလိုက်ပါတယ်ဟုတ်ကဲ့
ဒါပေမဲ့လေဒီအလုပ်သမားတွေကတရုတ်ဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့နိုင်ဖို့သက်ဆိုင်ရာတွေကိုအကြောင်းကြားထားပြီးဖြစ်တာကြောင့်မိမိသဘောနဲ့မိမိပြန်သွားလို့မရဘူးလို့လည်းတန်ယုံတာဝန်ရှိသူကပြောပါတယ်။ဒီနေ့အထိဆိုရင်တော့နေရပြန်လို့တာကြောင့်ပေကျင်းမြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားလာခဲ့တဲ့တရားမဝင်မြန်မာအလုပ်သမားဦးရေက9000ကျော်ဝန်ကြီးရှိနေတယ်လို့ဆိုပါတယ်။အဲ့ဒီအထက်ကမှပြန်ကုန်နိုင်ဖို့ရာအချက်လက်အပြည့်စုံရှိသူ900ကျော်ရှိခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့တောက်ကြံနေ့မလ6ရက်နေ့ကတော့သရုတ်ထအတုပ်အဖြစ်အလုပ်သမား80ပို့ပေးခဲ့ပြီးတော့အခုမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာသူစုစုပေါင်း200ကျော်ရှိနေပြီလို့သိရပါတယ်။တရုတ်နိုင်ငံထဲမှာတရားမဝင်အလုပ်လုပ်နေတဲ့မြန်မာတောင်ကနန်းလောက်ရှိမယ်လို့ခန့်မှန်းတယ်လို့တန်ယုံတာဝန်ရှိသူကပြောပါတယ်။
ဒီမှာနည်းနည်းလေးတော့ခံမှန်းရချက်ပါတယ်ဗျာ။ဘာလို့ဆိုတော့အခုတောင်ဒါကျွန်တော်တို့ရှိလို့တည်င်းပို့နေတာဟိုပေါ့နော်။ဟိုအကြမ်းဖြစ်ပေါ့ဆက်သွယ်တာ1500လောက်ရှိပြီဆိုရင်လည်းအော်မဆက်တော့ဘဲနဲ့သူမိမိစီစဉ်နဲ့ပြန်နေတဲ့ခါကြီးလည်းရှိတယ်လို့ကျွန်တော်တို့အကြမ်းကြီးတော့သိထားတယ်ပေါ့နော်တချို့ဆိုရင်မျိုးအားကြီးပြန်ရောက်သွားတာလည်းရှိတယ်သူကအလားတူပဲဟုတ်ကဲ့နန်နင်းတို့ကုမင်းတို့ဒါဆိုရင်သူကယူနန်ပြည်နယ်မှာဆိုရင်ပူတော်နီးသေးပါတယ်ခင်ဗျနီးသေးပါဆိုအဲ့မှာဆိုမှမြန်မာတွေကျွန်တော်ကအများကြီးရှိပါတယ်သူတို့လည်းပို့နေတာထောင်ချီနေပါတယ်နော်ဟိုနန်နင်းကုမင်းကောင်စီဝေယုံရုံးဆိုတော့တထောင်ကျော်2000နီးပါးလောက်ရှိနေပြီသူတို့ပို့လာရတယ်လေအလားတူပဲဟုတ်ကဲ့နန်နင်းမှာလည်းကောင်စီဝေယုံရုံးရှိပါသူတို့ကျလည်းပို့နေတာလည်းရှိပါတယ်ခင်ဗျ
ဒါမှမဟုတ်ပူနိုင်နေတဲ့ဟာလည်းရှိတယ်ပူနိုင်တဲ့ဟာတော့မှထောင်ကျော်ရှိနေပါရဲ့ဟိုကျွန်တော်ထင်တာကျွန်တော်တို့ခံနေတာတော့ဒီမှာရှိပါလို့ဆိုတော့အောင်းကျော်လို့ရှိနေတယ်လို့ခံနေထားပါတယ်ဟုတ်ကဲ့ဟုတ်ကဲ့ဒီအလုပ်သမားတွေကတရားမဝင်ရောက်လာကြတာဖြစ်တဲ့အတွက်အလုပ်သမားအခွင့်အရေးနဲ့အညီကာကွယ်ပေးလို့မရနိုင်ဘူးလို့တန်ယုံကပြောပါတယ်ဒါကြောင့်ဒီကာလအတွင်းမှာအလုပ်သမားတွေအန
ဲ့တာပါရှင်အခုရှမ်းပြည်နယ်တွင်မူရစီဖန်စီတရင်ဘက်ကိုအလှည့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်ကောင်းခါနယ်လွယ်ခမ်းမြော်အနီးမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလယ်နယ်မြေရှင်းလင်းရေးဆက်ပြီးတော့ဆောင်ရွက်ရမှာစိတ်ကြွစည်းဘိန်းနဲ့မူရစီနဲ့ချက်လုတ်ပစ္စည်းတွေထပ်မံဖန်စီရမိခဲ့တဲ့အကြောင်းဒီလ၈ရက်နေ့စွဲနဲ့တပ်မတော်ကသတင်းထုတ်ပါတယ်ဒီလိုမူရစီဝါတွေအများပြားထုတ်လုံနေတာဟာကောင်းခါပြည်သူစစ်နဲ့ဆက်ဆက်မှုရှိနိုင်တဲ့အကြောင်းနိုင်ငံရေးလှိလာသူတွေကသုံးသပ်ထားပြီးတပ်မတော်ဘက်ကတော့တရားခံကိုစစ်ဆေးဖို့ထုတ်လျက်ရှိရမှာပါဝင်ပတ်သက်သူတွေကိုအရေးယူသွားမယ်လို့ပြောထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကုတ်ခိုင်မြို့နယ်ကောင်းခါနယ်လွယ်ခမ်းရွာအနီးပတ်ဝန်းကျင်ဒေသကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖေဖော်ဝါရီလ28ရက်နေ့ကနေဒီလ10ရက်နေ့အထိဆက်လက်ရှင်းလင်းရမှာဘိန်းဖြူနယ်စိတ်ကြွစီပြားအပြင်လက်နက်မျိုးစုံပါဖမ်းဆီးရမိကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားတာပါလက်ရှိထုတ်ပြန်ထားတဲ့စီးရင်အရ10ရက်အတွင်းမှာစိတ်ကြွစီပြားမျိုးစုံဘိန်းဖြူဘိန်းမျိုးဘိန်းဖြူကဲဘိန်းစိမ့်အစ်စရာတွေနဲ့မူရစီချက်လုတ်တဲ့ဆက်ဆက်ပစ္စည်း109မျိုးစုစုပေါင်းကာလကြံပုံငွေကျပ်130ဘီလီယံပုံဖန်ဆီးရမိထားပါတယ်ဒါအပြင်လက်နက်မျိုးစုံ50ကျော်နဲ့ကြီးစံတွေကိုလည်းဖန်ဆီးရမိကြောင်းသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီမူရစီဝါနဲ့လက်နက်တွေကိုပိုင်ရှင်မဲ့ဖန်ဆီးရမိတာဖြစ်ကြောင်းနဲ့မူရစီဝါတူလောင်ထားတဲ့အဆောက်အုံပိုင်ရှင်ရှစ်ဦးကတော့ထွက်ပြေးတင်းရှောင်နေကြောင်းဖော်ပြထားပါတယ်ကုတ်ခိုင်မြို့နယ်အတွင်းကဒေသခံစောင့်ကြည့်လေ့လာသူတွေကတော့မူရစီနဲ့လက်နက်တွေဖမ်းဆီးရမိတဲ့နယ်မြေဟာကောင်းကားပြည်သူစစ်အခြေစိုက်ရာကောင်းကားရွာအနီးမှာဖြစ်တာကြောင့်သူတို့နဲ့ဆက်ဆက်နိုင်ကြောင်သုံးသပ်တာတွေရှိနေပါတယ်။နိုင်ငံရေးလေ့လာသုံးသပ်သူဦးမောင်ဆိုးကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒီကတော့ကောင်းကားသည်ဘူးကောင်းကားပြည်သူစစ်ပေါ့အရင်အရင်ကြည်ကြည်ပေါ့နော်။တချို့တော့ကောင်းကားပြည်သူစစ်လို့ခေါ်တဲ့အဖွဲ့ခြေစိုက်တဲ့နေရာပေါ့။ဥပမီရဲ့မူရစီဝါလည်းအလုံးရင်းလိုက်နေဖြစ်တယ်နည်းနည်းပါးပါးလည်းမဟုတ်ဘူးချက်ဆက်ယူနေရောပါလေရောခြံနဲ့ဝင်းနဲ့စနေဘိန်းကားတွေနဲ့ရောလူဝင်အားလည်း150လောက်ချက်လို့လို့ရတဲ့ဆိုရဲအနေထားမျိုးမှာဒီသူတို့အေရီးယားသူတို့ဘေးနားမှာကပ်ပြီးလုံနာကိုဒီလောက်လူအများကြီးနဲ့လုံနာကိုကောင်းခါပြည်သူစစ်ကမသိဘူးဆိုတာတော့ကျွန်တော်အမြင်ကတော့ဖြစ်နိုင်ပြီးအလွန်နည်းတယ်လို့ထင်ပါတယ်အဲ့တော့သူတို့မသိစရာအကြောင်းတော့မရှိပါဘူးဒါပေမဲ့သူတို့နဲ့ဘလောက်ဆက်နွယ်ပတ်သက်တယ်လဲဆိုတာတော့ကျွန်တော်တို့မှသက်တည်ထောက်ထားမရှိလို့ပြောရခက်ပါတယ
်ဒီဒေတာဝင်းကျင်မှာပြည်သူစစ်အဖွဲ့တွေအခြေစိုက်ထားတာကြောင့်အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေလာရောက်ပြီးမွေးစေးချက်လုပ်ဖို့ဆိုတာဖြစ်နိုင်ခြေမရှိဘူးလို့လည်းဦးမောင်မောင်ဆိုကသုံးသပ်ပါတယ်ဒီလ6ရက်နေ့ကလာရှိုးမြို့အရှိမြောက်တိုင်းစစ်ဌာနချုပ်ရာမခန့်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမူရစီဝါဖမ်းဆီးရမိမှုတွေကိုပိုင်ရှင်မဲအဖြစ်ဖော်ပြတာနဲ့ပတ်သက်လို့မေးမြန်းရာမှာတိုင်းမှုဗိုလ်ချုပ်အောင်စောအေးကမူရစီဝါတွေကိုနယ်မြေရှင်းလင်းစဉ်လူမရှိတဲ့နေအိမ်အဆောက်အုံတွေကနေဖမ်းဆီးရမိတာကြောင့်ပိုင်ရှင်မဲအဖြစ်ဖော်ပြတာဖြစ်ကြောင်းလူနေအဆောက်အုံပိုင်ရှင်တွေကိုဆက်လက်ဖော်ထုတ်ပြီးအရေးယူမှာဖြစ်ကြောင်းရှင်းလင်းခဲ့ပါတယ်တံဘောသတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကတော့ဆက်လက်ဆောင်ရွက်မဲ့အခြေအနေကိုဒီလ6ရက်နေ့ကမူရစီဝါဖမ်းဆီးရမိတဲ့လွယ်ခမ်းကြေးရွာမှာအခုလိုပြောပါတယ်
ဒီနေ့တရင်သားမှာဆိုလို့ရှိရင်ဒါပုံလုပ်ရဆိုတဲ့အပါတယ်ပါပြီးတော့ကြတော့ဒါနဲ့ပတ်သက်ပြီးတော့ဝင်းချက်ကသူ့အဆူဆောင်ရတာပါမှာကျွန်တော်ပြောထားပြီးပြီဒီသူစစ်တမရောသားတမရောသားအပြင်ဖြစ်စီပေါ့နော်ဘလို့ပြည်မှုပြည်တံမျိုးကျူးလွန်နေကျူးလွန်နေဆိုလို့ရှိရင်တော့ကျူးလွန်နေသူမှန်သမျှတော့ဥပဒေထက်ပါမရှိဘူးအားလုံးကတော့ကျွန်တော်ဥပဒေတိုင်းပဲကျွန်တော်အရေးယူပါတယ
်ကောင်းခါပြည်သူစစ်နဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတယ်
ကောင်းခါပြည်သူစစ်ကကျွန်တော်တို့ဥမထုတော်ဥဆောင်ပြီးတော့ငင်းငင်းပထမဆုံးငင်းငင်းอยู่တဲ့ KIA ညီတော်ကပေါ့နော်တခင် KIA အဖွဲ့ဖြစ်ပါတယ်အခုကတော့သူတို့ဒီမှာကောင်းခါမှာအခြေပြုပြီးနေတာကြာပြီပဲဆိုတော့ဒါကသူတို့နဲ့နှီးဆက်တယ်လို့နော်သူတို့နဲ့နှီးဆက်တဲ့နေရာဒေသမှာဒါတွေကိုတွေးလို့သူတို့လုပ်တယ်လို့ကျွန်တော်အတက်အပြောလို့မရဘူး
ဒ ကင်မရွန်ရဲ့ရဲတပ်ဖွဲ့ကတော့ဒီမူးယစ်စည်းဝါးတွေဟာပြည်သူစစ်မဟုတ်တဲ့လက်နက်ကင်တွေနဲ့ဆက်ဆက်နေကြောင်းပြောဆိုထားပါတယ်။ဒီလ6ရက်နေ့ကလည်းကွက်ခိုင်မျိုးနဲ့မုံစည်းရွာအနီးမှာမူးယစ်စည်းနဲ့လက်နက်ခဲယမ်းတွေဖမ်းဆီးရမိကြောင်းကင်မရွန်ကသတင်းထုတ်ပြန်ထားပါတယ်။ဒီနေ့နောက်ဆုံးဖမ်းဆီးမှုအခြေအနေကိုမေးမြန်းနိုင်ဖို့ကင်မရွန်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ဇူလိုင်လကုန်ပိုင်းကလည်းကွက်ခိုင်မြို့နယ်ရှောက်ဟော်ကျေးရွာအနီးမှာမူးယစ်စေးဝါးနဲ့မူးယစ်စေးချက်လုပ်ရာမှာအုံပြုတဲ့ဆက်ဆက်ပစ္စည်းတန်ဖိုးကြံ့ွေ16ဘီလီယံပို့မူးယစ်စေးဝါးချက်လုပ်ရာမှာအုံပြုတဲ့စက်ကရိယာတွေဘူရိုဇာနဲ့မော်တော်ယာဉ်တွေကိုလည်းဖမ်းဆီးခဲ့ဘူးပါတယ်
ကိုမိုးစော်ပြပြသွားတာပါရှင်ခုကရင်ပြည်နယ်ဘက်မှာတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူတွေဘက်ကိုလည်းအလှည့်ပေးချင်ပါတယ်ကရင်ပြည်နယ်မြိုင်ကလေးမြို့မှာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတယောက်ကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ဖမ်းဖို့ကြိုးစားခဲ့တဲ့အပေါ်မှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းထားတဲ့ကွန်ရက်ကရှုတ်ချကန့်ကွက်လိုက်ပါတယ် NLD အစိုးရအနေနဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံသားတို့ရဲ့အခွင့်အရေးတွေအပေါ်အတိမတ်ပြုတန်ဖိုးထားလေးစားပါလို့လည်းတန်လွင်မြင့်ထိမ့်သိမ်းကာကွယ်ရေးကွန်ရက်ကတောင်းဆိုလိုက်တာပါဒီအကြောင်းကိုတော့မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2020ပြည့်နှစ်ဇန်နဝါရီလ18ရက်နေ့ကကရင်ပြည်နယ်ဖားကတ်ကျေးရွာနတ်ကုန်းရွာမှာကရင်ပြည်နယ်မြိုင်ကလေးကြောင်မီးသွေးဆက်ရုံအနီးတစ်ဝိုက်မှာရှိတဲ့ကျေးရွာ30ရဲ့ဝင်းကျင်ကရေတွေအယောင်ပြောင်းသွားတဲ့အတွက်ကရင်ရိုးရာဓလေ့အရာဆူတောင်းပွဲမှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအပါအဝင်ဒေသခံတွေနဲ့တန်ဃာတော်တွေရက်မိရက်ဖတွေစုဝေးပြီးတော့ဆူတောင်းပွဲကျင်းပခဲ့ကြတာပါဒီပေါ်မှာတော့ကရင်ပြည်နယ်ဖအံမြို့ကမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေအစိုးရရဲ့လှုပ်ဆောင်ချက်အပေါ်ပုံကန့်ကျင်းလာအောင်အများပြည်သူထိတ်လန့်အောင်သတင်းမှကောလာဟာလဖြန့်ချီတဲ့ဆိုရဲဆွဲချက်ရာဇသက်ကြီးပုံမှန်905ခခွေးနဲ့ဖအံမြို့တရားရုံးမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူကိုစောတာဖိုးကိုတရားဆွဲဆိုခဲ့တာဖြစ်ပါတယ်မတ်လ6ရက်နေ့ညမှာတော့ကရင်ပြည်နယ်မြိုင်ကလေးရဲစခန်းနဲ့ဖန်ရဲစခန်းကရဲတပ်ဖွဲ့ဝင်တွေကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူကိုစောတာဖိုးရဲ့အိမ်ကိုညဘက်ဝင်စီးနေပြီးတော့ဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့ကိုစောတာဖိုးခီးလွန်နေလို့မိသားစုတွေကိုပဲစစ်ဆေးခဲ့ပါတယ်ဒီလိုမျိုးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတယောက်ကိုရဲကနေအင်အားသုံးဖမ်းဆီးနေတဲ့အခြေအနေအပေါ်မှာတော့ဒါဟာနိုင်ငံသားတို့ရဲ့အခွင့်အရေးဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ဒီမိုကရေစီစံနှုန်းတွေကိုချိုးဖောက်ရကြတယ်ဆိုပြီးဒီကနေ့မတ်လ9ရက်နေ့ရက်စွဲနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားနေတဲ့အဖွဲ့တွေစုပေါင်းထားတဲ့တန်လွင်မြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကပြင်းထန်စွာရှုံချကြောင်းသဘောထားထုတ်ပြန်ပါတယ်။တန်လွင်မြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ရဲ့အဖွဲ့ဝင်ကိုစောလင်းစိန်က VOA ကိုအခြေအနေခုလိုရှင်းပြပါတယ်
။ဖာမျိုးနယ်ဒီမိုင်ကလေးပြည်နယ်မြေဆိုင်ရာအကြောင်းမီးသွေးလောင်စာအသုံးပြုနေတဲ့တစ်နှစ်လောက်ရှိပြီခင်ဗျ။အဲ့ဒီဒီနှစ်မှာဆိုရင်ရေ27ရောက်ပေါင်းအဲ့ဒီပတ်လည်မှာရှိတဲ့မိုင်ကလေးပြည်နယ်မြေဆိုင်ရာပတ်လည်မှာရှိတဲ့ကြည့်ရအောင်28ရောက်နေပြီမှာရေတွေမင်းလာတဲ့အခါမှာဒေတာခံနေတဲ့ဒေတာခံမှာရှိတဲ့ဆရာတော်တွေပူပေါင်းပြီးတော့မှဆူတောင်းပွဲတွေတခုကိုဒီ2020 January 28ရက်နေ့မှာပြုလုပ်ခဲ့တယ်ခင်ဗျအဲ့ဒီဆူတောင်းပွဲမှာသောတာပိုးအနေနဲ့ဒီမီဒီယာတွေမှာဖြေကြားတဲ့အခါမျိုးတွေမှာဖြေကြားတာမျိုးတွေလုပ်ခဲ့တယ်ခင်ဗျအဲ့ဒီကျွန်တော်အနေနဲ့သုံးသပ်တာတော့အဲ့ဒီဖြေကြားချက်တွေအပေါ်မှာဒီအစိုးရအနေနဲ့ဒီနိုင်ငံတော်ကိုအကြီးညိုပြက်စီတယ်ဆိုပြီးတော့အဲ့ဒီထင်မြင်ချက်ကြောင့်လို့ပြာဆွဲတယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်တယ်ခင်ဗျာဟုတ
်ပြည်သူကနေရွေးချယ်တဲ့ NLD အရသာအစိုးရလက်ထက်မှာတော့အရင်အစိုးရခေတ်တွေတုန်းကလိုနိုင်ငံသားတဦးကိုအင်အားသုံးရှောင်းတခင်ဖမ်းဆီးဖို့စ조사တဲ့လုပ်ရဟာမလုပ်သင့်ကြောင်းနဲ့ကိုစောတာဖို့ကိုဖအံထွေအုပ်ကနေတရားစွဲဆိုမှုကိုအမြန်ဆုံးရုံသိမ်းပေးဖို့ကိုလည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတောင်းဆိုကြောင်းတာလွေမြင့်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောလင်းစိန်ကပြောပါတယ
်အခုဒီလိုမျိုးလှုပ်ဆောင်နေရသည်ဟိုပြည်သူရွေးချယ်တဲ့အစိုးရဖြစ်တယ်လို့ကျွန်တော်တို့အနေနဲ့တော့မထင်ဘူးပေါ့နော်။ဟုတ်ဒီဟာဒီလိုလှုပ်ဆောင်ခြင်းကြောင့်အစိုးရဟာဟိုအရင်ရဲ့အာဏာရှင်အစိုးရပုံစံအတိုင်းပဲဆက်ပြီးတော့ဖြစ်နေတယ်လို့ပဲကျွန်တော်တို့အနေနဲ့သုံးသပ်တယ်ခင်ဗျာ။ဟုတ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီ Federal Democracy နိုင်ငံရေးအဖွံ့ဖြိုးရေးလုပ်ငန်းနဲ့ပေါ့နော်။ဒီငြိမ်းချမ်းရေးလုပ်ငန်းစီမှာတခြားတိုင်းတွေကပါဝင်နေတဲ့ဒီတဘာပတ်ဝန်းကျင်ထိန်းသိမ်းကာကွယ်မြင့်တည်ရေးလုပ်ငန်းမှာတက်ကြွလှုပ်ရှားတဲ့စောတာဘုတ်ပေါ်မှာတရားစွဲမှုကိုအဖြတ်သိမ်းပေးဖို့မပြုတ်လို့ဖို့ပေါ့နော်အဲအစိုးရအနေနဲ့ဒေတာကန်ရဲ့အခွင့်အရေးဌာနတိုင်းတိုင်းရဲ့အခွင့်အရေးပြီးတော့ဒီဒီမိုကရေစီရဲ့စံချိန်စံညွှန်းတွေကိုအတိမတ်ပြုလေးစားဖို့ပေါ့နော်ပြီးခဲ့ခါကျတော့ဒီမြန်မာနိုင်ငံရဲ့တွားနေတဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်တွေပြီးတော့အမျိုးသားပြန်လည်တည်မြဲရေးနဲ့ဒီဒီမိုကရေစီတည်ဆောက်ရေးကဏ္ဍမှာပေါ့နော်ဒီအစိုးရအနေနဲ့ဒီလိုမျိုး ဟိုတက်ကြွလှုပ်ရှားသူတွေတော့တရားတွေဥပဒေမျိုးမျိုးနဲ့ဟိုဖမ်းဆီးအရေးယူကိုဆောင်ရွက်နေရဟာရှေ့ဆက်သွားမယ့်လုပ်ငန်းစဉ်တွေပေါ်မှာပေါ့နော်အများကြီးအဟန့်တားဖြစ်စီတယ်လို့ကျွန်တော်အနေနဲ့တောင်းဆိုရအောင်ပေါ့
2020ပြည်နှစ်ရွေးကောက်ပွဲနီးကပ်လာချိန်မှာမလိုလားတဲ့လူမျိုးရေးပြိပခါတွေလူခွေချိုးဖောက်မှုတွေမလုပ်ဖို့အပါအဝင်ဒီမိုကရေစီစံနှုန်းတွေကိုအတိအမှတ်ပြုတန်ဖိုးထားလေးစားပေးဖို့တိုက်တွန်းကြောင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေစုပေါင်းထားတဲ့တန်လွင်ကွန်ရက်ကသဘောထားကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်ရှင်
မဆုံမပြောပြခဲ့တာပါရှင်အခုတော့ရခိုင်ဘက်ကတိုက်ပွဲနဲ့ဒဏ်ရာရသူတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရစစ်တပ်နဲ့ AA အဖွဲ့တို့မနေ့ကအထိတိုက်ပွဲပြင်းထန်နေခဲ့ပြီးအရက်သားထိခိုက်ဒဏ်ရာရတာတွေလည်းများပြားလာနေပါတယ်မနေ့ကလည်းစစ်တွေမြို့နာမှာကြောက်တန်းကြီးစစ်ဆေးရေးဂိတ်မှာဒီပုံနှကျွန်းမြို့နယ်ကတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတဦးတနက်နဲ့အပြစ်ခတ်ခံခဲ့ရပါတယ်ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်
စီရတင်မှနေတဲ့ရခိုင်မြောက်ပိုင်းကပုံနှကျွန်းမျိုးနေမှာတာဝန်ကျနေတဲ့ပညာရေးဝန်ထမ်းတဦးဟာမနေ့ကစစ်တွေမျိုးနေကြောက်တန်းကြီးကြီးရွာစစ်စေးအကိတ်ကိုဆိုင်ကင်နေဖြစ်စဉ်စစ်စေးအကိတ်ကတနက်နေ့ပြစ်ခတ်လိုက်တာကြောင့်ဆေးရုံတင်ထားရတယ်လို့ပြစ်ခတ်ခံရသူရဲ့ဖတ်ခင်ဦးမောင်မောင်လှကပြောပါတယ
်သူကခိုင်းလာနေကြတိုင်းလာနေတာပေါ့ကွာလာနေတော့သူအဲ့ဒီနေရာကိုလည်းအမြဲတမ်းဆက်နေကြရတာပဲအဲ့ဒီတော့ဆက်နေတော့မှသူကတော့လာတာတယ်လို့ပြောတယ်ဒါပေမဲ့စိုက်ကစမတ်တွေကလာတာရောမြင်ရှင်မှန်ไอ้มันนี่ไปจ่อล่ะတော့နောက်ကစားကြည့်ပြေလို့ပြီးရပါလားဟုတ်ကဲ့ပါတယောက်တည်းပါအနည်းနဲ့တယောက်တည်းသွားနေတာပဲမအောင်ပြစ်တယ်ဆိုတော့တော့မြေခွနေနေသားကသူတို့ကျွန်တော်တို့ကတော့ဇောကြည့်နေတာပေါ့ဟိုဘာကောင်းလဲစားကဒီလူမျိုးကတင်နေပြီးစိစံညာဖက်ပါညာဖက်ဟိုရင်အောက်ပေါ့နောက်ကဝင်ပြီးတော့
လက်ရှိရှိမှာဒဏ်ရာရရှိသူကိုစစ်တွေပြည်သူစေရုံကိုပို့ဆောင်ထားပြီးဒဏ်ရာရှိနေတဲ့ပတ်သက်ပြီးတော့ဥမောင်မောင်လာကအခုလိုဆက်ပြောပါတယ
်အဲ့ဒါကတော့ဟိုဆရာဝန်ကလည်းပြောပါတယ်ဘာမှပြီးတော့မရှိပါဘူးတဲ့ဟိုအမျိုးလေးလွတ်တယ်အုပ်လေးလွတ်တယ်အစိုးလေးလွတ်တယ်နောက်တရားရမှာနေနေလောက်ပဲပြီးသွားတယ်လို့ပြောပါတယ်အဲ့ဒီတော့လူငါကလည်းတကားလေးပြောနိုင်တယ်ဒီခွေးစစ်စီကဘလို့ဒါကိုပြန်သိလိုက်ရင်ရပြီအဲ့လိုပြောလို့ပါ
ပြည်ထမလ6ရက်နေ့ကလည်းစစ်တွေမျိုးပေါ်ကိုအလုလာရှာတဲ့ပုံနှကျွန်းမျိုးနယ်အိုင်တင်ကျေးရွာကလူငယ်နှစ်ဦးကိုစစ်တွေမျိုးနယ်ကြောက်တန်းကြီးစစ်စေးအကိတ်မှာရေတပ်ဖွဲ့နဲ့တပ်မတော်သားတွေကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောဆိုထားပါတယ်။ရခိုင်နောက်ပိုင်းကမြောက်ဦးမင်းပြားနယ်ရဲ့တစ်တောင်မျိုးနယ်တွေမှာစိုးရတက်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့မနေ့ကထိတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ်
။မြောက်ဦးနဲ့မင်းပြားမျိုးနယ်အစဒီမြောင်းဝေရှိကျေးရွာနဲ့ဒီဟာရပိုင်ကျေးရွာအကြားမှာမနေ့3:50မှာဒီမြန်မာစစ်တပ်ရဲ့ဒီတမ်းမ99လက်အောက်ခံစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဒီပိုက်ဆိုတိုက်ခိုက်ခဲ့တာရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီမြန်မာစစ်တပ်ရဲ့ဒီတမ်းမ99စစ်ကြောင်းကကျွန်တော်တို့ရှိတဲ့နေရာကိုဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဒီမနေ့40လောက်ကြာအောင်တိုက်ပွဲဟိုအပြင်းထန်ဖြစ်ပွားခဲ့တာရှိတယ်။ဟိုအဲ့ဒီပွဲမှာဒီတိုက်ခိုက်မှုအပြင်းမှာဒီရန်သူတို့တော့ကျွန်တော်တို့ဘက်ကဒီအပြတ်အသေမုန်းနိုင်ခဲ့တာရှိတယ်။အဲ့ဒီမှာရန်သူဘက်ကနေပြီးတော့ထိခိုက်ကြဆုံးမှုကတော့30ခန့်ထိရှိနိုင်တယ်ဗျ။အေးတော်မျိုးနေထီးသွေးရွာနဲ့အောင်သာကြီးရွာအကြမှာမနေ့7နာရီမှာဒီမဒီအနေငယ်ကြထိသွေးတိုက်ခိုက်မှုရှိခဲ့တယ်
။ရခိုင်မြောက်ပိုင်းတိုက်ပွဲရှိနေတယ်။အရသားတွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့တမတော်သတင်းမှန်ပြန်ကြားရေးဖွင့်တဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကိုဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရခိုင်မြောက်ပိုင်းမှာဒီကနေ့ထိဆိုရတဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲအတွင်းအရသားထိခိုက်ဒေဆုံးဒဏ်ရာတာတွေမျှော်ပြလာသလိုဒေသခံတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုသလိုတပ်နဲ့နှစ်ဖက်စလုံးရဲ့ဖမ်းဆီးစစ်ဆေးမှုတွေကိုခံနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။တိုက်ပွဲတွင်အရသားတွေထိခိုက်ဒေဆုံးတိုင်းမှာလည်းတပ်နဲ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆွေးငင်းဆွနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
စစ်တွေမြို့ကြောက်တန်းကြီးစစ်စေးခေနာမှာပညာရေးဝန်ထမ်းတယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရတဲ့အကြောင်းကိုတော့ကိုတက်နိုင်စုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တင်းလာနေညပဲအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်အံလွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်မတ်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ဝါလုပ်ငန်းကျဆင်းလာနေတဲ့အကြောင်းမြန်မာတခွင်အစီအစဉ်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးစီးပွားရေးကဏ္ဍမှာတော့
အကုန်လုံးကနေဆက်မှာလေကိုရိုနာဗိုင်းရပ်စ်ကြောင့်ကုန်သွယ်ရေးတွေအကုန်လုံးပိတ်ထားတဲ့အတွက်ကြောင့်လေလက်ရှိနေထားတော့နေဆက်အဝင်ထွက်ကတော့မရှိဘူးလို့ကျွန်တော်ယူဆပါတယ
်။ပြည်တွင်းရွှေဈေးနဲ့ငွေဈေးကျဆင်းလာနေတဲ့အတွက်ဘလို့တက်ရောက်မှုတွေရှိလာနိုင်တဲ့ဆိုတဲ့အကြောင်းနားဆင်ကြရမှာပါ။ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဆက်တိုက်နားဆင်ရပါမယ်ရှင်။အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မွန်ပြည်နယ်ဘီလင်းမြို့နယ်ကကြေးရွာတွေမှာဒေသထွက်ဝါကိုအခြေခံတဲ့အိမ်သုံးပစ္စည်းတွေထုတ်လုပ်မှုနှုန်းတဖြည်းဖြည်းကျဆင်းလာနေပါတယ်။ဝါရှားလာတာအပြင်ဝါဈေးနှုန်းတွေလည်းမြင့်တက်လာတာကြောင့်အကျိုးပြန်နည်းလာလို့ဒီလုပ်ငန်းမှာအဆင်မပြေတာတွေလည်းဖြစ်လာနေပါတယ်။ဝါကိုအခြေခံတဲ့လုပ်ငန်းတွေကျဆင်းလာနေတဲ့အကြောင်းအစုံလင်ကိုမြစ်မခသတင်းအေဂျင်စီကမတ်မေတချံဟင်းကတင်ပြထားပါတယ်ရှင်။
မွန်ပြည်နယ်ဘီလင်းမြို့နယ်မှာရှိတဲ့ဝါးရီရှားပါလာလို့ဝါးနေထုတ်လုပ်တဲ့တနိုင်တပိုင်လူသုံးကိုပစ္စည်းရောင်းချသူတွေအနေနဲ့တွက်ချီပကတ်ဖြစ်လာတယ်လို့ဝါးလုပ်ငန်းရှင်တွေကပြောပါတယ်။ဘီလင်းမြို့နယ်အတွင်းမှာရှိတဲ့ခြေရွာတွေမှာဒေသထွက်ဝါးရီကိုသုံးပြုပြီးတော့တနိုင်တပိုင်လူသုံးကိုပစ္စည်းတွေထုတ်လုပ်ရောင်းချနေကြပါတယ်။ဝါးနဲ့ပြုလုပ်ထားတဲ့ကလထိုင်း၊ဂဒင်း၊ဝါခမ၊ဝကတ်၊ဇပွဲ၊တောက်ရီဝူဖုံ၊တောက်ရီကွက်၊ပတ်စံအိတ်၊ပလိုင်းဝါလင်ပန်စတဲ့အလှဆင်ပစ္စည်းတွေပြင်ဝါလက်ကာတွေကိုလည်းပြုလုပ်ရောင်းချနေကြတာပါ2016ခုနှစ်ကစတင်ပြီးတော့တစ်နှစ်တည်းတစ်နှစ်ဝါကုန်ချမ်းတွေရှားပါးလာတာကိုတွေ့ကြုံရတဲ့အပြင်ဝါဈေးနှုန်းလည်းမြင့်တက်လာတဲ့အတွက်ဝါအသုံးပြုလူသုံးကုန်ပစ္စည်းထုတ်လုပ်ရောင်းချသူတွေအနေနဲ့အကျိုးအမြတ်နည်းပါးလာပြီးလုပ်ငန်းအဆင်မပြေဖြစ်လာတယ်လို့ဆိုပါတယ်
တွင်ကျဲတယ်အရင်ကဆိုရင်တော့တူရလုံးလို့အများကြီးလုပ်ကြတာပေါ့အခုကျတော့ဒီဝါပိုက်တွေကလည်းဈေးကြီးတယ်ဝါပိုက်တွေကလည်းရှားတဲ့ရှားလာတယ်အဲ့တော့ကလထိုင်လုပ်ပေမဲ့တချို့ကျတော့မရောတော့ဖောက်တယ်မယူဖောက်တယ်တွေနားတာတော့ပေါ့ဥမာနောက်ဝါတွေကလည်းရှားသွားတယ်ရှားသွားတဲ့အတွက်ဝါအရင်ဒဇီး1000ဆိုရင်အခုနှစ်ဆိုကားဒဇီး3000ဆိုရင်ဘာမှမပါဘူးပေါ့အဲ့လိုတွေဖြစ်တဲ့အတွက်တချို့ကျတော့လည်းမကြိုက်တော့ဘူးဒီရောင်းတဲ့လူတွေကျတော့ရောင်းဝယ်တွေကပါတဲ့အတွက်ကဈေးတွေကလည်းဘာလို့ပြောမလဲသူတို့ကတူတောင်းလို့ရှိရင်ကိုရီးယားလည်းမပေးနိုင်ဘူးအဲ့လိုမျိုး
ဝါလုံငန်းလောက်ကင်နေသူတူကလည်းခုလိုပြောပါတယ
်။ဒီဝါသတင်းကြီးရောပေါ့ကြောင့်ဝါကလေးခံတော့တယောက်ထိုင်လို့တယ်ဟိုအဲ့တဲ့ဟာတွေလောက်တော့ပေါ့။ဝင်ဘက်တွေပေါ့။ညနေတုန်းကတော့ရှိတယ်။ဝါအခက်ခဲတဲ့လူခိုင်းနေတဲ့ဇာတ်ဝင်ဒီနေ့အခက်ခဲမှုပူပြီးဈေးပုံများပေါ့
။လူသုံးမှုပစ္စည်းတွေထုတ်လုပ်တဲ့နေရာမှာတော့မျက်စံကျယ်ဝါမျိုးကိုအဓိကထားပြီးတော့အသုံးပြုကြပါတယ်။ရခိုင်နှစ်တွေတုန်းကတော့ဝါဈေးနှုန်းအနေနဲ့ high-tech ကားတစ်စီးစာဝါတစ်ခေါက်ကို7000ခန့်ပေးဝယ်ခဲ့ရပေမဲ့ယခုနှစ်မှာတော့ high-tech ကားတစ်စီးစာဝါတစ်ခေါက်ကို7300ထိပေးဝယ်နေရတယ်လို့သိရပါတယ်။ဒါအပြင်ဝါအရေးသွေးပေါ်မှာမူတည်ပြီးတော့ဈေးနှုန်းကွာခြားချက်လည်းရှိနေပါသေးတယ်
။အဲဒါဆို1000ဝယ်2000လောက်နေအခုဆို3000ခါကြမ်း3000ခွဲထိပေးဝယ်တော့ခါရှာရပါတယ်။ဒါလည်းခါကြက်တစ်စီး3000ခွဲပေါ့2800အဲ့လိုမျိုးလေးပေးဝါနေထားဝင်ကြည့
်ဝါရီပေါ်များစင်ကာလာတုန်းကဝါဟုလူတလောက်ရရှိနိုင်တယ်လို့ဈေးနှုန်းလဲတက်တာတဲ့အတွက်ဝါလူသုံးကုန်ပစ္စည်းထုတ်လို့ရမှာတွက်ချေကိုက်ခဲ့ပါတယ်လက်ရှိအချိန်ဒီမှာတော့ဝါလုပ်ငန်းကနေအကျိုးအမြတ်နေပါလာတဲ့အပြင်ဝါလိုအပ်ချက်တွေရှိနေတဲ့အတွက်လုပ်ငန်းအဆင်မပြေမှုတွေလည်းရှိလာတယ်လို့ဆိုပါတယ
်သူတို့ခောက်လို့ဆင်တော့ဝယ်ရလွယ်တယ်အဲ့ဒီမျောတွေပိတ်လို့ဆင်တော့ဝယ်ရခဲ့တယ်အခါတိုင်းလောက်တော့မရတော့ဘူးလို့ပြောတယ်ခရတီလုံးရင်၄၅ထောင်လောက်ကျန်တယ်ဆိုတော့ဒီကတော့၃၄ထောင်လောက်ပဲကျန်တော့ပါတယ်။ဒီဥစ္စာ၃လောက်ပဲပြီးရေတရဝင်ရတယ်။ဟောက်တဲ့သွင်းတာဈေးမလို့သွင်းရတော့ပြီးရရသလောက်ပင်လို့ရတယ်။သူကဆိုင်စုပ်သူတို့မာတာ၊ကတင်မာတာဒီလိုတွင်ဘက်မာတာ။ဟိုကအကလေးတရောက်ထိုင်လို့အဲ့လိုမာတာ။ဟိုကတစ်ခုနဲ့ထိုင်ရလို့ပြောတာပါ။အခါတိုင်းလို့ရောင်းမကောက်ဘူးက
။ဝါလုပ်ငန်းလုပ်ကင်နေသူတူကလည်းခုလိုပြောပါတယ်။
တဲ့တရရရရသလောက်ယူတယ်။ 但过没几年就，嗯，家里老了没老吧？我们估计呢，这老了吧，过完那老可能他都到老家了吧？瓦布老家不配地方，瓦布的就是干部都就有不配地方，估计说古老的早的早过来，老人就见了。
ပါတဲ့အတွက်ရောင်းဝယ်တွေကတော့ရင်တို့မပြတ်နှံ့ဘာမဖြစ်ဘောမတွန့်ကျဲတော့တိတ်ပြီးတော့အခုကခိုင်းစွန်တရင်ကျိုးရက်တို့ဒီကမှာရက်တို့ကြရင်ဖျားဘူးတွေလာတယ်ကြားတယ်နောက်ပြီးတော့ခီးသွားဧည့်တွေလည်းများတယ်အခုကခီးသွားဧည့်တွေလည်းမရှိဘူးဖျားဘူးတွေလည်းမလာတော့
အရင်တုန်းကဘီးလေးမြို့နယ်မှာဝါးကိုတုံးပြပြီးတော့ထုတ်လုပ်တဲ့လူတုံးကုန်ပစ္စည်းထုတ်လို့ရောင်းချသူတွေဟာ200ဝန်းကျင်ခန့်ရှိပြီပဲလေဒီခုလိုအချိန်ဒီမှာတော့100ခန့်သာရှိတယ်လို့သိရပါတယ
်ဒီကတော့နေဝါပြီးဘာဖြစ်တော့ပင်ပန်းခါတော့မရှိတော့ဘူးအလုံးမျိုးဖြစ်တာပါအဲ့လိုပဲလုံနေရတယ်မရှိတော့လေလုံနေရတာပေါ့မိုးတွင်းတွင်လုံကြတော့လေဒီကလထိုင်လုံတဲ့လူတွေကြတော့လေအရိတ်အဝါသားအောက်ကြီးအရိတ်ကြီးတွေကမှသူတို့လုံတယ်အဲ့ဒါကြတော့အနည်းအကျဉ်းလောက်ပဲရောင်းသွားတော့တယ်မိုးကြတော့အဲ့လိုမျိုးဒီຫນွေပွင့်လင်းလာတဲ့ຢາດီလေးမှပဲသူတို့ကအများနဲ့ရောင်းသွားတာပေါ့နော
်မွန်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ကြမ်းတွေရှားပါးနေတယ်လို့ကချင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလည်းဝါထွက်ကုန်ကုန်ကြမ်းတွေရှားပါးနေတယ်လို့ဝါလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်။ကျမမေတ္တချန်ဟိမာမြန်မာခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။မြန်မာခသတင်းအေဂျင်စီကပေးပို့ထားတဲ့မြန်မာတခွင်အစီအစဉ်ကိုမနေ့ဖန်အင်ကနေ့မနေ့ခင်မှလည်းနောက်တစ်ကြိမ်နားဆင်နိုင်ကြပါရရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။မြန်မာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာဈေးကျသလိုရွှေဈေးလည်းနည်းနည်းကျသွားပါတယ်။ကမ္ဘာရွှေဈေးတက်လာပေမဲ့မြန်မာနိုင်ငံထဲမှာတော့နေဆက်တွေကနေပြီးတော့ရွှေရောင်းအားဝယ်အားလက်ပတ်အားနည်းနေပြီးဒေါ်လာဈေးလည်းကျနေတဲ့အတွက်ကြောင့်ဒီငွေဈေးအနည်းငယ်တော့ဆက်ကျနေဦးမယ်လို့ရွှေလုပ်ငန်းအတိုင်းဝိုင်းကြားမှာသုံးသပ်ဆောင်ကြည့်နေကြပါတယ်။မန္တလေးအခြေစိုက်ရွှေဈေးကွက်ကိုအနီးကဆောင်ကြည့်လေ့လာနေသူကိုသူရထွန်းနဲ့မသိင်ကြီးထိုက်ဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်။
လက်ရှိကတော့ဒီတစ်ပတ်သွင်းရတော့ရွှေဈေးကတော့ဟို4,000 5,000 ဝန်းကျင်တော့ကျသွားတာပေါ့နော်။ဘာလို့ဘာကြောင့်လဲဆိုတော့အဓိကတော့ဒီပြည်တွင်းဒေါ်လာဈေးပေါ့။ဒါပြည်တွင်းဒေါ်လာဈေးကဒီ1,400 အောက်ကိုဖောက်ဆင်းပြီးအခုလက်ရှိ1,380 ဝန်းကျင်ထိကျသွားတာပေါ့။အဲ့တော့ကြောင့်ဒီမှာရွှေဈေးကလည်းလိုက်ကျတဲ့ပုံစံဖြစ်သွားတာပေါ့
။မြန်မာဈေးကွက်မှာဒေါ်လာဈေးလည်းကျတယ်၊နိုင်ငံခြားငွေပေါက်ဈေးလည်းတော့ကျတဲ့အခြေအနေမျိုးရှိတယ်။ရွှေဈေးကလည်းလိုက်ကျတယ်ဆိုတော့ငွေစုမဲ့သူတွေအနေနဲ့ဘယ်ဟာကိုဝယ်ထားလို့အဆင်ပြေမလဲဒေါ်လာကိုဝယ်ထားရင်အဆင်ပြေမလားရွှေကိုဝယ်ထားရင်အဆင်ပြေမလား
လက်ရှိနေထားရတော့ဒေါ်လာဈေးကတော့ဒီကျွန်တော်တို့ဒီအင်ဂျီနာချင်းနိုင်ငံတွေရဲ့သူတို့ငွေကြေးတန်ဖိုးထက်ပြီးတော့ရှော့နိုင်မရှော့နိုင်ပါတော့အဲ့ပုံမူတည်တာပေါ့အဲ့တော့လက်ရှိကတော့ဒီဒေါ်လာဈေးကတော့ဈေးကွက်ကတော့အများခံမှန်းတာတော့ဒါလက်ရှိ1,300လားအထိကိုဈေးနိုင်တယ်ပေါ့နော်အာနောက်တစ်ခုကအဲဒီရွှေနဲ့ပတ်သက်ရင်တော့ရွှေဈေးကတော့လက်ရှိကတော့ဒါ12,000အောက်ကိုနည်းနည်းလျော့သွားပြီပေါ့နော်လက်ရှိအချိန်ဒီမှာတော့ဟိုငွေရှိတဲ့တွေကတော့ကျွန်တော်ကတော့ပို့ပြီးတိုက်သွင်းတာတော့ဒီရွှေကိုဝယ်စုဖို့ပို့တိုက်သွင်းတာပေါ့နော်ဘာကြောင့်လဲဆိုတော့ဒီရွှေဈေးဆိုတာကတော့ဟိုအတက်ကြတော့ဒီဒေါ်လာဈေးလောက်တော့လက်ရှိမှာမကျန်းပေါ့နော်ပြန်နောက်တစ်ချိန်ဒါရွှေဆိုတာလည်းဒီ long term investment တွေကတော့ပို့ပြီးတော့ဟိုကောင်းတဲ့တဘောမှာရှိပါတယ်
စုရှယ်ယာဈေးနှုန်းเนี่ยจ่าตัวပါတယ်ဆိုတော့တစ်ချိန်တည်းမှာပဲရွှေဈေးကတော့တက်လာတယ်ပေါ့เนาะဆိုတော့မြန်မာနိုင်ငံတွင်းမှာရောဒီကမ္ဘာရွှေဈေးเนี่ยไล่ပြီးတော့တက်လာနိုင်တဲ့အနေအထားရှိပါသလားရှင
်လက်ရှိကတော့ကျွန်တော်တို့ဒီရွှေ Nasi suwe wesu mesu ini no, long dan investor tu no, kau mana? Tapi memang jenuh lu paman yang walau tu dia tu ajar lo, nasi suwe dia, nengah tapi lo, jangan je si dia puno. Oh, ada jauh jenuh lu, jenuh ni ni, oh, jambu dia suwe no, nasi dollar o, suwe o, nasi mawai tadi ya lo, pobi lo, tindom itu lo, susah bae.
ไอ้เนาะชวยเวจินเนี่ยตุริยောက်တော့ยออแท้เวยังก้าวมะล่ะธรรมมหุอตาไลน์ဘက်ကိုเวยังก้าวมะล่ะตုံးနိုင်เนี่ยงวยปอมูตีတော့เนาะဥမာတွေတော့အထယ်လိုင်းကြတော့လေဒီပြည်တွင်းမှာအထယ်လိုင်းကြတော့လေကျွန်တော်တို့ရောသွက်တွေရှိရတဲ့အတွက်ကြောင့်အကိုအကျိုးမြတ်တစ်ခုအနေနဲ့ဝယ်ယူစုဆောင်မယ်ဆိုရင်တော့ဒါအထယ်လိုင်းရတော့တိတ်ပြီးတော့အကျိုးမြတ်မရနိုင်ဘူးဗောနော်အဲကျွန်တော်ဒီအတုံးခဲလိုင်းကတော့
ဝယ်ယူစုဆောင်တဲ့နေလူများတို့တော့ကျွန်တော်တို့ဒီအတုံးလိုင်းကိုအခဲပေါ့နော်အခဲကိုကျွန်တော်တို့ပို့ပြီးတော့ဟိုအားပေးပါတယ
်ဒီမြန်မာနိုင်ငံရဲ့ရွှေဈေးကွက်ရွှေဈေးနှုန်းသတ်မှတ်ချက်ကဘယ်သူတွေကသတ်မှတ်နေတာပါလဲ
လက်ရှိကျွန်တော်တို့မြန်မာနိုင်ငံရွှေဈေးကွက်ကိုအပိုင်းနှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီရန်ကုန်မှာရွှေဈေးကွက်တစ်ခုရှိတယ်မန္တလေးမှာရွှေဈေးကွက်တစ်ခုရှိတယ်အဲ့တော့ဒါတော့ဟိုတရားဝင်ဖွဲ့စည်းရတဲ့အစိုးရတိမပြုအဖွဲ့အစည်းတွေပေါ့နော်။နောက်ကျွန်တော်တို့အဲမြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းရှိပါတယ်။ဟိုအဓိကတော့ကျွန်တော်တို့ဒီရွှေဈေးဥက္ကကိုအဓိကဖွင့်တာတော့ဈေးဖွင့်တာတော့ရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းကမနေ့ဆက်နိုင်ဖွင့်မှာကျွန်တော်တို့ရွှေဈေးစဖွင့်ပါတယ်။အဲပြီးရင်မန္တလေးတိုင်းရွှေလုံငန်းရှင်များအသင်းကအဲနေ့လယ်17နာရီခွဲဆိုရင်ဈေးကွက်စဖွင့်ပါတယ်။အဲ့တော့ညနေ4နာရီလောက်ဝင်ကျင်အောင်ဆိုရင်တော့ဒါဈေးကွက်ပိတ်သိမ်းတာပေါ့နော်။အော်ဟိုဈေးကွက်ပိတ်သိမ်းတဲ့အချိန်ပေါ့အဲ့တော့လက်ရှိမြန်မာနိုင်ငံမှာတော့လက်ရှိဒီရွှေအကြောင်းဝယ်လုပ်တဲ့လူတွေကတော့ဒီရွှေအသင်းကထုတ်ပြန်တဲ့ရွှေအသင်းမှာအကြောင်းဝယ်ဖြစ်တဲ့ဈေးနှုန်းကိုပဲစံနမူနာယူကြတာပေါ့နော်အခုနောက်ပိုင်းမှာတော့ဒီရွှေဈေးကွက်ကိုလက်ဝဲကြီးဥဒ္ဒါတို့နောက်ဒီရွှေကစားတဲ့ပုံစံမျိုးတွေကတော့အခုနောက်ပိုင်းမှာတော့တိတ်မရှိတော့ပါဘူးဟိုမတွေ့ရတော့ပါဘူးဟိုဘာကြောင့်လဲဆိုတော့လုံးလက်စာဝယ်ယူရောင်းချနိုင်ခွင့်တော်တော်များများလည်းလုံးနေကြတဲ့အတွက်ကြောင့်ပေါ့နော်ဟိုခွင့်ပြုထားပြီးတဲ့အတွက်ကြောင့်လည်းအဲ့လိုမျိုးကတော့နောက်ပိုင်းတိတ်မတွေ့ရတော့ပါဘူးဗ
ျဒီရွှေလုံငန်းရှင်များအသင်းတွေကနေပြီးတော့တတ်မှတ်နေတဲ့ဈေးနှုန်းတွေခါရောက်တော့ရောဘယ်ပေါ်မှာမူတည်ပြီးတော့တတ်မှတ်ပါတယ်လဲရှင
်ကျွန်တော်တို့ဒီဈေးကွက်စဖွင့်တဲ့အချိန်မှာတော့ဒီကမ္ဘာရွှေဈေးရယ်ဒါပြည်တွင်းဒေါ်လာဈေးရယ်နောက်ဒီဈေးကွက်ထဲကဒီဝယ်လူအားရောင်းလူအားအခြေအနေအပေါ်မူတည်ပြီးတော့မှဒီရွှေဈေးစဖွင့်ကြတာပေါ့နော
်အတကယ်လို့မြန်မာနိုင်ငံတွင်းကနေပြီးတော့ရွှေဈေးကျလာတဲ့အချိန်မှာဒီအင်းကြီးချင်းနိုင်ငံတွေကနေပြီးတော့လှမ်းပြီးတော့ဝယ်လိုက်တဲ့အနေအထားမျိုးပေါ့နော်ကမ္ဘာဈေးနဲ့မြန်မာရွှေဈေးနဲ့ကွာဟတဲ့အခါမှာအမျက်ထွက်နိုင်တဲ့အခါမှာအင်းကြီးချင်းနိုင်ငံတွေကလှမ်းပြီးတော့ဝယ်တယ်ဆိုတဲ့ဈေးကွက်တခုရှိထားတယ်လို့လည်းကျွန်မသိထားပါတယ်ဆိုတော့အခုအနေအထားမှာရောမြန်မာရွှေဈေးကျနေတယ်အင်းကြီးချင်းနိုင်ငံတွေကအဝယ်လိုက်လာတဲ့အနေအထားရောရှိပါသလားလက်ရှိရွှေဈေးကွက်ထဲမှာ
လက်ရှိကတော့ကျွန်တော်တို့ဒီပြည်သွင်းရွှေဈေးကွက်မှာတော့လက်ရှိကတော့တော်တော်များများကတော့အယောင်းဝယ်တော့တိတ်မလုံးကြတော့ဘောနော်ဒီရပိုင်းကျတော့ဒီအတက်ကြကျန်းတဲ့ရွှေဈေးအတက်ကြကျန်းတာရောဒီဒေါ်လာဈေးအတက်ကြကျန်းတာရောဖြစ်တဲ့အတွက်ကြောင့်ဒါဝယ်ယူစုဆောင်အယောင်းဝယ်လုပ်တဲ့သူတွေအနေနဲ့ကတော့လက်တော်မှာစောင့်ကြည့်နေကြတာများပါတယ်အဲနောက်တစ်ခုကကျွန်တော်တို့ဒီနေဆက်ကုန်နေဆက်မှာတစ်ဆင့်ဒီရွှေတွင်းတာတို့ရွှေပြန်ထွက်တာတို့ဟာလေလက်တော်အနေထားကတော့ကျွန်တော်တို့ဟိုကြားတော့တော့လောဆယ်တော့မရှိသေးပါဘူး။ဘာလို့ဆိုတော့လေအကုန်လုံးကနေဆက်မှာလေဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဟိုကုန်သွယ်ရေးတွေအကုန်လုံးပိတ်ထားတဲ့အတွက်ကြောင့်လေအဲလက်ရှိနေထားကတော့ဒီနေဆက်အဝင်ထွက်ကတော့ကျွန်တော်တို့ဟိုလက်ရှိနေထားကတော့မရှိဘူးလို့ကျွန်တော်ယူဆပါတယ်
မတ်တင်ကြီးထိုက်စီစီတင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတော့မှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့် Twitter, Amazon စတဲ့ဤပညာလုပ်ငန်းကြီးတွေကသူတို့ဝန်ထမ်းတွေကိုရုံးမတက်စေဘဲအင်္ဂါနေ့အလုပ်လုပ်ဖို့ညွှန်ကြားထားပါတယ်။နှစ်စဉ်လုပ်နေကြဤပညာဆိုင်ရာပွဲကြီးတွေကိုလည်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ဖျက်ထားဆိုင်းထားကြပါတယ်။ဒီပညာလုပ်ငန်းကြီးတွေရဲ့လုပ်ငန်းလဲပတ်မှုတွေဘလောက်တောင်ထိခိုက်နေသလဲဆိုတာကိုမဆုမြတ်မွန်ကဒီတပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင်
နာဗိုင်းရပ်စ်ပိုးကူးတဲ့ပြဿနာကနည်းပညာကုမ္ပဏီတွေရဲ့လုပ်ငန်းလည်ပတ်မှုအပိုင်းကိုပါထိခိုက်ကုန်ပြီကိုသားညုံရေ
းဟုတ်တယ်ဗျဒီကုမ္ပဏီတချို့ကဝန်ထမ်းတွေကိုရုံးတောင်မှမတက်ခိုင်းတော့ဘူးဖြစ်နိုင်လို့ရှိရင်အင်္ဂါနေပဲအလုပ်လုပ်ကြဖို့ပြောထားပြီမို့လားမဆွေမြမော
ဆန်ဖရန်စစ္စကိုမြို့မှာအခြေဆိုင်တဲ့ Twitter လူမှုကွန်ရက်ကုမ္ပဏီဆိုရင်မလ2ရက်နေ့တွေကစပြီးတော့ဒီကဘာလုံးမှာရှိနေတဲ့သူတို့ဝန်ထမ်းတွေကိုအင်္ဂါနေအလုပ်လုပ်ဖို့တိုက်တွန်းတယ်လို့ကုမ္ပဏီ blog post မှာကြေညာချက်ထုတ်တယ်ရှင်COVID-19 ရောဂါဖြစ်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုတားနိုင်ဖို့နဲ့ Twitter ပရိသတ်တွေကျန်းမာစေဖို့အစွမ်းကုန်ဆောင်ရွက်တာဖြစ်တယ်လို့ကြေညာချက်မှာပြောထားတဲ့ San Francisco မြို့ကနေပြီးတော့ -10 လောက်ပဲဝေးတဲ့ San Mateo မြို့အပါအဝင် California ပြည်နယ်တွေက Santa Clara မြို့ Sonoma မြို့တွေမှာပါကိုရိုနာဗိုင်းရပ်စ်ပိုးကူးသူတွေရှိနေချိန်မှာအခုလိုမျိုး Twitter ကလှုပ်တာပါ American အပါအဝင်ဒီကမ္ဘာတဝန်း Twitter ရုံးခွဲတွေမှာဝန်ထမ်းက 9,000 လောက်ရှိတယ်
ရုံးမှာလာပြီးတော့လုဖို့လူရက်သူတွေအတွက်တော့အမေရိကန်ထဲမှာပဲရှိနေတဲ့ Twitter ရုံးတွေကိုတော့မပိတ်ပဲဖွင့်ထားမယ်ဖြစ်နိုင်တော့အင်္ဂါနေပဲလုလုကြစီခြင်းနဲ့တဲ့ဒါပေမဲ့လည်းဟောင်ကောင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာရှိနေတဲ့ Twitter ဝန်ထမ်းတွေအနေနဲ့တော့မဖြစ်မနေအင်္ဂါနေပဲလုလုကြရမယ်တဲ့
အလုပ်ကိစ္စနဲ့ပတ်သက်တဲ့ခီးသွွာလာမှုတွေပွဲတက်တာတွေကိုလည်းရပ်ထားရမယ်လို့ Twitter ကကြေညာထားသေးတယ်ရှင်အရန်အရေးကြီးတဲ့ကိစ္စမျိုးမဟုတ်လို့ရှိရင်ကုမ္ပဏီဝန်ထမ်းတွေခရီးမထွက်ကြရဘူးလို့သတ်မှတ်တာ Twitter CEO Jack Dorsey တော့မှ Texas ပြည်နယ် Austin မြို့မှာအခုလာတဲ့လုံမဲ့ South by Southwest ပွဲကြီးတက်မဲ့အစီအစဉ်ဖျက်လိုက်တယ
် Facebook ကုမ္ပဏီကလည်း South by Southwest ပွဲကြီးမှာဒီနှစ်မပါဘူးလို့ကြေညာထားတယ်မဟုတ်လားဗျ Coronavirus ပိုးကူးစက်နေလို့ခီးသွွားကန့်သတ်ချက်တွေလှုပ်ထားကြတဲ့နည်းပညာကုမ္ပဏီကြီးတွေကလည်းမနေဘူးအထူးသဖြင့် Google, Facebook, Apple စတဲ့ကုမ္ပဏီတွေဆိုလို့ရှိရင်တရုတ်နိုင်ငံကိုအလုပ်နဲ့ခီးသွားတာအားလုံးကိုစိုင်းထားတယ်။ Google ကုမ္ပဏီဆိုရင်လောလောဆယ်အထိဂျပန်၊တောင်ကိုရီးယား၊အီရန်၊အီတလီနိုင်ငံတွေကိုပါသူတို့ဝန်ထမ်းတွေကိုမသွားဖို့ကန့်သတ်ထားတယ်။ Amazon ဆိုလည်းအလုပ်ကိစ္စမဖြစ်မနေသွားဖို့မလိုတဲ့ခီးကလွဲပြီးတော့လုပ်ငန်းအတွက်ခီးသွားတာတွေအားလုံးကိုရပ်ထားတယ်ဗျ။
ဧပြီလကုန်အထိ Amazon ကုမ္ပဏီမှာဘယ်အဖွဲ့ဘယ်တီးမှခရီးသွားအစီအစဉ်မလုပ်ပါနဲ့လို့ကမ္ဘာတဝန်းလုပ်ငန်းလေပတ်ရေးပိုင်းတာဝန်ရှိတဲ့ဒီဥက္ကဋ္ဌ Dave Clark က Amazon ဝန်ထမ်းတွေစီကိုအီးမေးလ်ပို့တယ်။အခုပြောနေတဲ့နည်းပညာကုမ္ပဏီကြီးတွေဆိုတာကအမေရိကန်မှာရုံးဆိုင်တာမှန်ပေမဲ့သူတို့လုပ်ငန်းတွေကကမ္ဘာအနှံ့နိုင်ငံဆုံးမှာရှိနေတာ။အထူးသဖြင့်ဒီကုမ္ပဏီတော်တော်များများတရုတ်မှာရုံးခွဲတွေရှိကြတယ်လေ။တရုတ်နိုင်ငံထဲမှာဖွင့်ထားတဲ့ဆိုင်တွေရုံးတွေကိုယာယီပိတ်ထားတာရှိသလိုဝန်ထမ်းတွေကိုအိမ်ကနေအလုပ်လုပ်ဖို့ညွှန်ကြားထားကြတယ်။
နည်းပညာအခြေခံပစ္စည်းတွေအပါအဝင်ကုန်ပစ္စည်းအတော်များများကတရုတ်စေယုံတွေကနေပြီးတော့ထုတ်ကြတာမဟုတ်လို့ထုတ်လုပ်မှုဘိုင်းမှာလည်းအခက်တွေ့နေကြတယ်ဗျ။နည်းပညာလုပ်ငန်းတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ကုန်ပစ္စည်းထုတ်လုပ်မှုဘိုင်းအဓိကထိခိုက်နေတဲ့ထဲမှာ Apple တို့ Microsoft တို့လည်းပါနေတယ်။ Apple ကုမ္ပဏီဆိုလို့ရှိရင် iPhone အပါအဝင်သူ့ရဲ့ကုန်ပစ္စည်းတွေထုတ်လုပ်မှုဘိုင်းနေမကောက်ဘူး။အရောင်းဘိုင်းမှာလည်းတရုတ်နိုင်ငံကိုအတော်လေးကိုအားထားနေရတာ။တရုတ်မှာပိုးကူးစက်ပြန့်နှံ့မှုအခြေအနေတော်တော်ဆိုးတဲ့ January လတုန်းကဆိုရင်တရုတ်တနိုင်ငံလုံးမှာရှိတဲ့ Apple အယောင်ဆိုင်42ဆိုင်လုံးကိုပိတ်ထားခဲ့ရတာလို့ကုမ္ပဏီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အခုထိလည်းပြန်ဖွင့်နိုင်သေးဖို့မရသေးပါဘူး
။ Coronavirus ပိုးကူးစက်မှုကြောင့်ကုန်ပစ္စည်းအယောင်နဲ့ကုမ္ပဏီဝင်ငွေထိခိုက်နိုင်တယ်လို့ Apple ကုမ္ပဏီထုတ်ပြန်တဲ့ကြေညာချက်ထဲမှာအသိပေးတယ်ရှင်။ရှင်းရှင်းပြောရရင်တော့တရုတ်ကစက်ရုံတွေပိတ်ထားခဲ့ရလို့ iPhone ထုတ်လုပ်မှုဘိုင်းကိုထိခိုက်နေလို့အယောင်ဘိုင်းမှာတက်ရောက်မှုရှိနိုင်တယ်လို့အသိပေးတာပဲ။အခုတရုတ်မှာဆက်ရောင်တချို့ဖြည်းဖြည်းချင်းပြန်လဲလဲပတ်နေပေမဲ့ပုံမှန်အတိုင်းပြန်မဖြစ်သေးတော့ခံမှန်းထားတာထက်ပစ္စည်းရှားပါမှုတွေဖြစ်နိုင်တယ်ဆိုတာကို Apple ကလူသိရှင်ကြားမပြောလို့မဖြစ်တော့ဘူးလေ
Microsoft ကုမ္ပဏီကလည်း Coronavirus ကြောင့်သူရဲ့ကုန်ပစ္စည်းအယောင်ထိခိုက်လို့ပထမ3လပတ်ဝင်ငွေနည်းမယ်လို့ထုတ်ပြန်ထားသေးတယ်လေအဓိက Hardware ထုတ်တဲ့ PC ကွန်ပျူတာလုပ်ငန်းပိုင်းမှာထိခိုက်မယ်လို့ခံမှန်းထားပါတယ် Windows Software ထုတ်လုပ်မှုတွေ Surface Tablet ကွန်ပျူတာတွေ Xbox Game Set ထုတ်လုပ်မှုတွေထိခိုက်မယ်လို့ပြောထားတာမြန်မာဆန်ဆန်တိုးတက်နေတဲ့ cloud လုပ်ငန်းကတော့ထိခိုက်မှာမဟုတ်ဘူးတဲ့အခုလိုမျိုး Microsoft တို့ Apple တို့လိုမျိုးကြီးတဲ့နည်းပညာကုမ္ပဏီကြီးတွေကဝင်ငွေထိခိုက်နိုင်တယ်လို့လူသိရှင်များထုတ်ပြန်တာကိုကြီးကြီးအဖြစ်တရုတ်ကဒီကွန်ပျူတာထုတ်လုပ်မှုအပေါ်မှာဘလောက်အားကိုးနေကြရလဲဆိုတာကိုတွက်နိုင်တယ်ဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြနေကြတယ်ဗ
ျအခုတခါကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါပြဿနာက2003ခုနှစ်တုန်းကဖြစ်ခဲ့တဲ့ SARS ရောဂါထက်ကိုစီးပွားရေးအပေါ်တက်ရောက်မှုကြီးနိုင်တယ်လို့ကုလသမဂ္ဂ OECD ကတော့တွက်တယ်ရှင်OECD ရဲ့စီးပွားရေးဆိုင်ရာအကြီးအကဲ Lawrence Boone ကဘာကြောင့်လဲဆိုတာအခုလိုရှင်းပြပါတယ
်။ Then the first thing that we should note is that China has become far more integrated in the world economy than it was.
ပထမဆုံးအားလုံးသတိပြုသင့်တဲ့အချက်ကကမ္ဘာစီးပွားရေးမှာတရုတ်ရဲ့ပါဝင်ဆက်နွယ်မှုဟာ SARS ရောဂါဖြစ်ခဲ့တဲ့2003ခုနှစ်တုန်းကထက်အများကြီးတသားတည်းရောရှက်နေတယ်ဆိုတဲ့အချက်ပါ။
တရုတ်ကုန်ထုတ်လုပ်မှုပိုင်းထိခိုက်နေတဲ့ကရက်ကကမ္ဘာတဝန်းသူ့ကိုအားကိုးနေကြရတဲ့ကုမ္ပဏီတွေအပြင်အာရှဒေသမှာတော်တော်လေးအထိနာတယ်လို့လည်း OECD ကပြောပါတယ်။ သူပြောသလိုပဲဒီအမေရိကန်နည်းပညာကုမ္ပဏီတော်တော်များများဟာကုန်ထုတ်လုပ်မှုပိုင်းအတွက်တရုတ်စက်ရုံတွေကိုအားကိုးနေကြတာဆိုတာအခုကိုရိုနာဗိုင်းရပ်စ်ပိုးပြဿနာပေါ်လာတော့ပို့ပြီးတော့သိလာရတယ်ရှင်ဒီပြဿနာကြောင့်ဘာစီလိုနာမှာနှစ်တိုင်းလုံနေကြကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကြီးမိုဘာဝေါ်ကွန်ဂရက်ကိုဒီနှစ်ဖျက်လိုက်ရတယ်နောက်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာနှစ်တိုင်းလုံတဲ့ကားပြပွဲကြီးကိုလည်းဖျက်ခဲ့ရတယ်ဒီပွဲကြီးနှစ်ခုလုံးကကမ္ဘာမှာတော့တော်တော်လေးကိုကြီးကျယ်တဲ့ပွဲကြီးတွေရှင်
Facebook ကုမ္ပဏီကလည်းနှစ်တိုင်းလုံနေကြ F8 ညီလာခံကြီးကိုဖျက်ထားတယ်လေနှစ်တိုင်း Facebook ကဘာအသစ်စမ်းတွေလုပ်မယ်ဘာတွေစီစဉ်ထားလဲဆိုတာကိုကြော်ညာမိတ်ဆက်တဲ့ပွဲပြ Facebook ကိုခြေခံပြီးတော့ app ထုတ်လုပ်တဲ့ developer တွေအတွက်အရေးကြီးတဲ့ပွဲလို့လည်းပြောလို့ရတယ် video game လုပ်ငန်းအတွက်အရေးကြီးတဲ့ game developers conference ညီလာခံကိုလည်းဖျက်ထားသေးတယ
် April လကျလို့ရှိရင် California ပြည်နယ်မှာလုပ်မယ်လို့ Google ကစီစဉ်ထားတဲ့ညီလာခံတစ်ခုကိုလည်းဖျက်ထားသေးတယ်ရှင်နောက် Google Cloud နဲ့ပတ်သက်တဲ့Google Cloud Next နှစ်ပတ်လည်ညီလာခံကိုလည်းအပြစ်မှာပွဲမလုပ်တော့ဘဲနဲ့ online ပေါ်မှာပဲပွဲကို live stream လုပ်မယ်လို့အစီအစဉ်ပြောင်းထားတယ်။အဲ့ဒီပွဲက San Francisco မှာ April လဆန်းပိုင်းလုပ်မှာ
။ဒီပွဲဆိုတော့ကလည်းအတော့ကိုကြီးကျယ်တဲ့ပွဲပြ။မနေ့ကလုပ်တဲ့ပွဲဆိုလို့ရှိရင်ပရိသတ်3000လောက်တက်တာမဟုတ်လားမဆွေမမ။အခုလိုပွဲကြီးတွေကိုဖျက်ရအစီအစဉ်ပြောင်းရတော့အနည်းနဲ့များတော့လုပ်ငန်းဆိုင်ရာထိခိုက်မှုတွေရှိပါတယ်။ပွဲတွေလုပ်တဲ့ဆိုရင်နိုင်ငံတကာကလာကြတဲ့အတွက်အမြင်တွေဖလှယ်နိုင်တယ်။ကိုယ့်ရဲ့ဖန်တီးမှုတွေကိုအများသိအောင်မိတ်ဆက်နိုင်တယ်လေ။အခုတော့ဓာရီလုတ်ခွင့်မရကြတော့ဘူးပေါ့
အခုလိုမျိုးနည်းပညာကုမ္ပဏီကြီးတွေကကိုရိုနာဗိုင်းရပ်စ်ပိုးမပြတ်အောင်ကြိုးစားနေကြတဲ့အချိန်ထဲမှာဒီရောဂါပိုးနဲ့ပတ်သက်ပြီးတော့သတင်းမှားဖြန့်နာတို့စီးပွားရေးအမြတ်ထုတ်တာတို့ကိုလည်းတိုက်ဖြတ်နေကြရသေးတယ်ကိုသားညုံရဲ့ Amazon Online ဈေးကွက်ကြီးပေါ်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်နိုင်တယ်ကုသနိုင်တယ်ဆိုပြီးတော့ရောင်းနေတဲ့ပစ္စည်းပေါင်းတန်းကျော်ကို Amazon ကဖယ်ရှားခဲ့ရတယ်လို့ Reuters သတင်းတစ်ခုမှဖော်ပြခဲ့တယ်နောက်ဒီယောဂနဲ့ဆက်ဆက်ပြီးတော့လူအဝယ်များတဲ့ပစ္စည်းတွေကိုမတန်တဆဈေးတင်ရောင်းတဲ့ပစ္စည်းပေါင်းထောင်နဲ့ချီကိုလည်း Amazon website ပေါ်ကနေဖယ်ရှားခဲ့ရတယ်တဲ့
Facebook ဆိုလည်းဒီ COVID-19 ယောဂပျောက်ပါတယ်ဆိုပြီးတော့တင်နေတဲ့ကြော်ညာတွေကိုလိုက်ပိတ်နေရတယ် Google ကတော့ Coronavirus 2 COVID-19 လို့နဲ့ပတ်သက်လို့ရှာသမျှကိုသက်ဆိုင်ရာတာဝန်ရှိတဲ့ website တွေစီသွားအောင်လမ်းညွှန်ပေးနေတယ်လေ
Coronavirus ပိုးပညာပေးဖို့အတွက်လူမှုကွန်ရက်တွေဘလောက်အရေးပါတယ်လဲဆိုလို့ရှိရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့မှအခုအသုံးများနေကြတဲ့ TikTok မှာအကောင့်ဖွင့်ထားရပြီမြန်မာနိုင်ငံအပါအဝင်ဒီလူငယ်တွေကြားမှာ TikTok ကတိတ်ပြီးတော့ရေပန်းစားနေတော့ Coronavirus ပိုးမကူအောင်လို့ဘလို့ကာကွယ်သင့်တယ်ဆိုတာကို WHO ရဲ့ TikTok အကောင့်ပေါ်ကနေပြီးတော့ video တွေနဲ့ပညာပေးနေတာလေအဲဒါကြောင့် TikTok အကောင့်ရှိတဲ့သူတွေအနေနဲ့ဒီယောဂနဲ့ပတ်သက်လို့ WHO ရဲ့အကြံပြုချက်တွေကို TikTok ပေါ်ကနေကြည့်နိုင်ကြပါလိမ့်ရှင
်မဆင်မြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်သတင်းလာမှာတော့ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပသွားတဲ့ပါရီဖက်ရှင်သတင်းပတ်အတွင်းမှာ Chanel Fashion Show မှာပြသွားတဲ့လက်ရာတွေကတော့နေတိုင်းဝတ်ဆင်လို့ရတဲ့အဝတ်အစားမျိုးတွေများတယ်လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတဲ့ကိုပြောပြပေးသွားပါမယ်ပြင်သစ်နိုင်ငံမှာကျင်းပတဲ့ပါရီဖက်ရှင်သတင်းပတ်အတွင်း Chanel Fashion တစ်စိတ်ရဲ့အင်္ဂါနေ့ Fashion Show မှာတော့ကဘောဝါနဲ့ဘေးကွဲကျဲသီးတဲ့ဘောင်းမီအရှိတူမျိုးစုံနဲ့ကောက်အင်းကြီးရှိတွေကိုဖောဖောတီတီတွေ့ခဲ့ရတာပါ။ပါရီဖက်ရှင်သတင်းပတ်အစုံရှိုးတွေကအခမ်းအနားဆုံးဖက်ရှင်ရှိုးလည်းဖြစ်ပါရင်မနေ့ကမှကွယ်လွန်သွားတဲ့ Chanel ဒီဇိုင်နာ Karl Lagerfeld မရှိတော့တဲ့နောက်ပိုင်း Chanel Fashion တိုင်းရဲ့ဒုတိယဒီဇိုင်နာ Virginie Viard လက်ရာတွေဖြစ်ပြီးတော့အဖြူမဲမိခိုးရောင်တွေများများဆဆသုံးထားတာတွေ့ရပါတယ်။ဒီရောင်တွေကလည်း Chanel ရဲ့အမှတ်သားလို့ပြောလို့ရမှာပါ။အရောင်တွေထဲမှာဆိုရင်တော့ raspberry ပန်းရောင်ပန်းသီးစင်းရောင်တွေကိုစောင်းရာတီ fashion ဖန်တီးမှုတွေအတွင်းမှာတုံးထားတာတွေ့ရပါလိမ့်မယ်။နွားချောင်းသူစတိုင်ပေါင်းပြီးနဲ့ model တွေကနှစ်ယောက်ဆက်ဘူးအရှိတွေစီးထားတာလည်းတွေ့နိုင်ပါသေးတယ်။ဒီ fashion show ရဲ့အမှားစကားမှာတော့ designer Viard ကအထူးထလဲမွတ်မံမှုမလုပ်ထားတဲ့ချစ်ချင်းမြတ်တာဖွဲ့ကျူးမှုအတွန့်အတွက်တွေမပါတဲ့ခံစားချက်မျိုးလို့ရေးထားပါသေးတယ်။ရှိုးပြင်ဆင်ကလည်းခါတိုင်း Chanel show တွေနဲ့မတူဘဲနဲ့တော်တော်လေးကိုစိတ်တရားဆန်တဲ့ဖန်တီးမှုမျိုးတွေတွေ့ရပြီးတော့ရေးခဲ့တဲ့ကျွန်းတွေကိုရောက်သွားတယ်လို့ပြင်ဆင်ထားတာပါ။အဲ့ဒီမှာမှ model တွေကမှန်ရောင်ပြောင်းလဲတဲ့ကျန်းမာမှာလမ်းလျှောက်ပြကြပါလိမ့်။နာမည်ကျော်ဆယ်ကျော်သက် model Kyra Gaba ကပခုံးပြက်အမဲရောင်ဂါဝင်ရှင်နဲ့ရေနာဆီကျဲကပတ်ပတ်ထားတယ်လို့ပွဲသိမ်းမှာထွက်လာတဲ့ super model Gigi Hadid ကတော့ဘိုက်ပေါ်အမဲရောင်အင်ဂျီဘောင်းမီတူတို့ကိုကောက်ရင်းကြီးရှိင်းနဲ့တွဲဝစ်ပြထားပါလိမ့်။
အခုဒီဇိုင်နာဗီယက်က230 Chanel ဒီဇိုင်နာလှုပ်သွားတဲ့ကွယ်လွန်သူသူဆရာ Karl Lagerfeld ရဲ့ခြေရာမီအောင်လိုက်နိုင်မလားဆိုပြီးတော့ဒီပွဲကိုအများကစိတ်ဝင်တစားစောင့်ကြည့်ခဲ့ကြတာပါဒီပွဲကိုလာတက်ခဲ့တဲ့ပြင်သစ်ရုပ်ရှင်မင်းသမီး Carita Dor ကတော့ဒီရှုမှာ Karl Lagerfeld ရဲ့အနန္တတေတွေ့နေရဆဲဖြစ်ပြီးတော့ပို့ပြောအခုခေတ်ကိုထည့်ဟတ်တဲ့လက်ရာတွေလည်းဖြစ်တယ်လို့ဆိုပါတယ်ဒီနေ့ပြသွားတဲ့အဝိစားတွေကနေ့စဉ်သွာလာလှုပ်ရှားမှုမှာဝေလို့အဆင်ပြေတဲ့အထက်လေးတွေလို့သူနဲ့သူတငယ်ချင်းတွေထင်ကြောင်းမင်းသမီးကပြောပါရည်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်နေပြီးတော့ပြည်သက်နိုင်ငံမှာလည်းလူမျိုးများအစုဝေးမှုပိတ်ပင်ထားတဲ့အချိန်မှာကျင်းပတဲ့ဒီဖက်ရှင်ရှိုးကိုတက်ရောက်တဲ့သူတချို့ကတော့ဒီဇိုင်းထွင်ထားတဲ့နှာခေါင်းစည်းမျက်နှာဖုံးတွေဝေလာကြတာတွေ့ရပါရည်။ဒီဆက်ရက်တာကျင်းပတဲ့ fashion show ကိုတရုတ်နိုင်ငံကလူမှုကွန်ရက်နာမည်ကျော်တွေ fashion aware တော်တွေရောက်လာခဲ့ကြပါပဲ။တခြားနိုင်ငံစုံက fashion editor တွေနဲ့ aware တော်တွေတော့ရောက်လာခဲ့ကြတာပါ။တရုတ်နဲ့ထိုင်ဝမ်ကဒီဇိုင်နာတချို့ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကြောင့်ဒီ fashion သတင်းပတ်ကနေနှုတ်ထွက်သွားကြတာဖြစ်ပါလိမ့်ရှင်။ Hey y'all friend. I gotta tell you something.ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah.
မရေသနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။သောတာရှင်များရှင်ဒီကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်ဖြစ်တဲ့ COVID-19 ရောဂါကမ္ဘာမှာကျေပြန့်လာတာနဲ့တစ်ချိန်တည်းလူမှုကြားမှာထိတ်လန့်ဆိုးရိမ်မှုတွေတိုးတက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြတ်နိုင်သေးပေမဲ့ရောဂါကာကွယ်ရေးနဲ့ရောဂါထိန်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုပြင်ဆင်ကြရမှာဖြစ်ပါတယ်။မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလား။လူမှုကရောဒီရောဂါပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးရောဂါကာကွယ်ရေးကိုနီလန်တကျပြင်ဆင်ထားနိုင်ပါရဲ့လားဆိုတာလာမယ့်အင်္ဂါညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေအနေနဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းကနေပြီးတော့ခေါ်ယူมาဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်။အခုတင်းလာနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့အတွက်အီတလီနိုင်ငံလူဦးရေရဲ့25ရာခိုင်နှုန်းလောက်ကိုတနီးယားကနေတနီးယားအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်။မီလန်မြို့၊ဗန်နစ်မြို့အပါအဝင်အီတလီမြောက်ပိုင်းဒေသကလူ76တန်းလောက်ရဲ့အသွားအလာတွေကိုကန့်တက်လိုက်တာဖြစ်ပါတယ်။တမျိုးကနေတမျိုးသွားလာမှုတွေကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ပိုးကူးသူ964ယောက်သေဆုံးသူ22ယောက်ရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကမ်းလွန်မှာကန့်ကွက်ခွင့်ရဖို့စောင့်နေတဲ့ Grand Princess စိန်ခန့်အပျော်ကြီးတင်မောကြီးကိုတော့ခီးသည်တွေကန့်စစ်နိုင်ဖို့ဒီကနေ့အော့ကလန်မြို့မှာရန်နာခွင့်ပေးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း100ကျော်မှာပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်စီးပွားရေးကရက်တွေရိုက်ခတ်မှုဖြစ်နေတာမှာရေနံဈေးတွေအစုရှယ်ယာဈေးတွေဟာဒီကနေ့မှဆက်ပြီးတော့ထိုးကျနေပါတယ်။အာရှအစုရှယ်ယာဈေးကွက်မှာဈေးတွေဟာ900ခိုင်နှုန်းလောက်ဈေးအကျနဲ့ဈေးပိတ်ခဲ့သလိုဥရောပမှာဒီနေ့လည်းပိုင်းအရောင်းဝယ်တွေမှာ900ခိုင်နှုန်းလောက်ဈေးကျနေပါတယ်။အမေရိကန်မှာမကြခင်ကဖွင့်တဲ့နယူးယောက်စတော့ဈေးကွက်မှာလည်း900ခိုင်နှုန်းကျော်အစုရှယ်ယာဈေးတွေကျဆင်းနေပါတယ်။မြောက်ကိုရီးယားနိုင်ငံကတာတိုပြစ်ရော့ကက်ဒုံ3စင်းကိုဒီကနေ့ပြစ်လွတ်ပါတယ်။တောင်ဟမ်မြောင်းနဲ့အရှေ့ပိုင်းဆောင်ဒုတ်မြို့ကနေတာတိုပြစ်ဒုံတွေကိုလွတ်ဒုံလွတ်စဉ်3ခုမကအသုံးပြုပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ယုံကပြောပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့နောက်ထပ်ပြစ်လွတ်မှုတွေလုပ်မှာကိုဆက်လက်ဆောင်ကြည့်နေမယ်လို့တောင်ကိုရီးယားအစိုးရကကြေညာချက်ထုတ်ပြန်ပါတယ်ရှင်။
တနင်္လာနေ့ညပဲ VOA ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုနာကမင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.